Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်2018ခုနှစ်မေလ13ရက် VOA American အသံရဲ့တင်းငွေနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျွန်မမြတ်သဇင်အောင်ကတာဝန်ယူတင်ဆက်သွားမှာပါ
ကျွန်မသင်္ကီထိုက်ပါရှင်အင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့မှာခရီးယံဖျားချောင်းနေအသေးခံဘုံခွဲတိုက်ခတ်ခံရတာကြောင့်12ဦးသေဆုံးပြီးတော့42ဦးဒဏ်ရာရပါတယ်။ပါရီမြို့လယ်မှာမနေ့ကဓားနဲ့တိုက်ခတ်ခဲ့သူကရုရှားနိုင်ငံဘွားပြင်သစ်နိုင်ငံသားဖြစ်တယ်လို့အာဏာပိုင်တို့ကဒီကနေ့ထုတ်ပြန်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သောတာရှင်နေနားဆင်ကြရမယ့်တနင်္ဂနွေညရဲ့သတင်းလွှာမှာတော့ရန်ကုန်တိုင်းဒေသကြီးကြောက်တန်းမြို့နယ်သီလဝါစိတ်ကမ်းအနီးကလဲယာမြေဧကတရာလောက်ကိုဥပိုင်ကုမ္ပဏီကသိမ်းယူပြီးအစာဦးစောက်ဖို့ပြင်ဆင်တဲ့အတွက်ကုမ္ပဏီကငှားထားတဲ့အလုပ်သမားတွေနဲ့ဒေသခံလဲသမားတွေမေလ12ရက်နေ့ကရုံရင်းစံခတ်မှုဖြစ်ပွားခဲ့ပါတယ်
။ဟိုအချက်ပေါင်း2000တန်းနိုင်ပြတာမြို့ကြီးတယောက်တည်း8ဆက်ပြီးတယ်။တယောက်နောက်ဟာယောက်ျားတယောက်ပါ6ဆက်ပြီးတယ်။အထဲမှာရဘာဇာတွေနဲ့ကုလုံးကြီးဇာတွေထွက်လာတယ်တွေ့တယ်
။အခင်းဖြစ်ပွားတဲ့နေရာမှာရှိတဲ့ចောင်းသားခေါင်းဆောင်ကိုမင်းသွေးသစ်ပြောသွားတာပါ။ဒါ့အပြင်ဒီနေ့မေလ13ရက်တနင်္ဂနွေနေ့မိခင်များနေ့အတွက်အထူးစီစဉ်တဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကံပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားမှာပါရှင်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါအောင်ရှင်။
အင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့မှာအနည်းဆုံးလူ12ဦးသေဆုံး42ဦးဒဏ်ရာရခဲ့တဲ့ဒီကနေ့တနင်္ဂနွေနေ့ခရစ်ယာန်ဘုရားကျောင်း3ခုအသေးခံဘုံးခွဲတိုက်ခိုက်ခံရမှုကိုစေကျော်သက်တွေကလေးငယ်တွေပါတဲ့မိသားစုတစ်ခုကလှုပ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့ကပြောဆိုထားပါတယ်။ဘုံခွဲတိုက်ခိုက်ခဲ့သူတွေထဲမှာမိခင်ဖခင်နောက်အသက်9နှစ်နဲ့12နှစ်အရွယ်သမီး2ဦးဆယ်ကျော်သက်အရွယ်သား2ဦးတို့ပါဝင်တယ်လို့ရဲချုပ်တီတိုခနာဘီယန်ကပြောပါတယ် IS သွေးကြအဖွဲ့ကိုအကြအတူယူတဲ့ဂျမားအာရှရုတ်ဒူလာအဖွဲ့နဲ့ဆက်ဆက်မှုရှိသူတွေဖြစ်တယ်လို့လည်းရဲချုပ်ကပြောပါတယ်ဆူရာဘာယာမြို့ကခရီးယံဖျားချောင်းအလုံးယာယီပိတ်ထားဖို့ရဲကအမိန့်ထုတ်ထားပါတယ်မြို့ကစားတောက်ပွဲတော်ကြီးကိုလည်းဖျက်သိမ်းထားပါတယ်။မြို့တော်ဂျာကာတာကခရစ်ယာန်ဘုရားကျောင်းနေလဲမနက်ပိုင်းဝိပုစုတောင်းမှုအစီအစဉ်နေဖျက်ခဲ့ရပါတယ်။ဆူရာဘာယာမှာအသေးခံဘုံးခွက်တိုက်ခိုက်မှု3ခုဖြစ်ပြီးနောက်မြို့တော်ဂျာကာတာမှာလည်းအမြင့်ဆုံးတက်လှန်ထားပါတယ်။အရေးကြီးနေရာတွေနဲ့ဗျူဟာကြတဲ့ဒေသတွေကိုအထူးကထားပြီးမြို့တော်တဝန်းမှာရဲတပ်ဖွဲ့ကလုံခြုံရေးတင်းကျပ်ထားတာပါ။မြို့တော်ဂျာကာတာမှာအကြမ်းဖက်ဝါရဇွဲချင်းချောက်မှုရှိသလား။ရဲကဘာကြောင့်လုံခြုံရေးအဆင့်မြင့်ထားတယ်လဲဆိုတဲ့အသေးစိတ်အခြေအနေကိုတော့မသိရပါဘူးရှင်
။ပြင်သစ်နိုင်ငံပါရီမြို့လယ်မှာစနေနေ့ကဓားနဲ့တိုက်ခိုက်ခဲ့သူမျိုးသားဟာရုရှားနိုင်ငံကမွတ်စလင်အများစုနေထိုင်တဲ့ချက်ချင်းညာဒေသမှာ1998ခုနှစ်ကမွေးဖွားခဲ့တဲ့ပြင်သစ်နိုင်ငံသားဖြစ်တယ်လို့အာနာဘိုင်နီကပြောဆိုလိုက်ပါတယ်။အစိုးရဝါရီဖြစ်တဲ့စောင့်ကြည့်ဆဲမှာထည့်သွင်းခံထားရတဲ့ဒီမျိုးသားကပြစ်မှုကျူးလွန်မှုတွေနောက်ကျောင်းရာဇဝင်တော့မရှိပါဘူး။သူ့ရဲ့မိဘတွေကိုစစ်ဆီးမင်းများမှုရဲကထိန်းသိမ်းထားပါတယ်။တိုက်ခိုက်သူရဲ့နာမည်ကိုတော့မထုတ်ပြန်သေးပါဘူး။တိုက်ခိုက်သူကလူ9ဦးကိုဓားနဲ့ထိုးခဲ့တာဖြစ်ပြီးတော့အဲ့ဒီထဲကအသက်29နှစ်အရွယ်မျိုးသား2ဦးသေဆုံးခဲ့ရပါတယ်။ကျန်တဲ့4ဦးကတော့အသက်အန္တရာယ်မရှိပါဘူးလို့ပြည်ထောင်စုဝန်ကြီးကဒီကနေ့မှပြောပါတယ်။တိုက်ခိုက်သူဟာရဲတွေရဲ့လက်ချက်နဲ့အခင်းဖြစ်တဲ့နေရာမှာပဲသေဆုံးသွားပြီးတော့အခုလိုမျိုးအရေးယူဆောင်ရွက်ခဲ့တဲ့ရဲတွေကိုချီးကျူးတဲ့အကြောင်းပြည်ထောင်စုဝန်ကြီးကပြောဆိုပါရယ်။ Islamic ဆွေးရောက် IS အဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်။တိုက်ခိုက်သူဟာသူတို့ရဲ့အဖွဲ့ဝင်ဖြစ်တယ်လို့ဒီသူတို့ရဲ့ Dream Agency ကနေတဆင့်ပြောဆိုပါရယ်။တိုက်ခိုက်ခဲ့သူကလည်းဒီတိုက်ခိုက်မှုတဲမှာအလ္လာရှင်မြတ်ကကြီးမြတ်တော်မူတယ်လို့အဓိပ္ပာယ်ရတဲ့ RS စကားလုံးဖြစ်တဲ့ Allah Akbar ဆိုပြီးတော့အော်ဟစ်ခဲ့တယ်လို့လည်းမြို့တော်ရဲ့ရှင်ကြီး Francis Mullins ကသတင်းတောက်တွေကိုပြောပါရယ်။ဒီမှုကိုတော့အကြမ်းဖက်ဝါဒဆွဲတိုက်ဖြတ်ရေးဖြစ်တဲ့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးသွားမယ်လို့ရှင်းနေမော်လင်းစ်ကပြောဆိုထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂါဟာပြည်နယ်မှာဒီကနေ့တနင်္ဂနွေနေ့အသေးခံဘုံးခွဲသမားတွေအပါအဝင်တနတ်သမားအဖွဲ့တစ်ခုကအစိုးရအဆောက်အုံကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး9ဦးသေဆုံးပြီး39ဦးဒဏ်ရာရခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။နန်ဂါဟာပြည်နယ်မြို့တော်ဂျလလာဘတ်ကပြည်နယ်ဗန္ဒာယေးဦးစီးဌာနအဝင်မှာ အသေးခံကားပုံးပောက်ကွဲမှုနဲ့တိုက်ခိုက်မှုကိုစတင်ခဲ့တာလို့အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။ပြင်းထန်တဲ့ပောက်ကွဲမှုကြီးအပြီးတိုက်ခိုက်သူတွေအဆအုံတွင်ဝင်လာကြတယ်လို့အထူလာခိုဂျာနီကပြောတာပါ။တိုက်ခိုက်သူတွေကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေခက်မြန်မြန်တုံ့ပြန်ကင်တွဲခဲ့ပြီးရှင်းလင်းရေးဆက်လက်လှုပ်ဆောင်နေကြောင်းလည်းပြောပါတယ်။တေဆုံဒဏ်ရာရသူတွေထဲမှာအရက်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေလည်းပါတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘယ်သူလက်ချက်ဆိုတော့မသိရသေးပါဘူး။တိုက်ခိုက်မှုကိုလုံခြုံရေးတပ်ဖွဲ့ကတုံ့ပြန်ကင်တွဲနေစမှာပဲ။ပြည်နယ်အုပ်ချုပ်ရေးမှူးဂူလပ်မန်ဂဲလေရာဒုကနှုတ်ထွက်ကြောင်းကြေညာပါတယ်။အုပ်ချုပ်ရေးမှူးရာဒုကနှုတ်ထွက်တာကပုဂ္ဂိုလ်ရေးအရသာဖြစ်တယ်လို့တာဝန်ရှိသူတွေကခုခံပြောဆိုနေကြပါတယ်။သမရအာရှရက်ဂါနီကတော့နှုတ်ထွက်မှုကိုလက်ခံသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်
။မြန်မာအစိုးရပြည်အောင်စုဝန်ကြီးတူကိုအာဂတိလက်စားမှုဆွဲချက်နဲ့စစ်ဆေးနေတယ်လို့သတင်းတွေထွက်ပေါ်လာတဲ့နောက်မြန်မာနိုင်ငံအာဂတိလက်စားမှုတပ်ဖြည့်ကော်မရှင်နေနဲ့ဒီစစ်ဆေးအဖွဲ့6ဖွဲ့ဖွဲ့ပြီးတော့စစ်ဆေးမှု78မှုကိုစုံစမ်းစစ်ဆေးနေရဆိုပြီးတော့ကြီးညာချက်ထွက်လာပါရတယ်။ဒါပေမဲ့လည်းစုံစမ်းစစ်ဆေးစဲအမှုတွေပေါ်မှာသေစိတ်ထုတ်ပြန်မှုမရှိဘူးလို့လည်းမြန်မာနိုင်ငံတိခါပါခင်ဗျာစုံစမ်းစစ်ဆေးစဲအမှုတွေပေါ်မှာအသေးစိတ်ထုတ်ပြန်မှုမရှိဘူးလို့လည်းမြန်မာနိုင်ငံအာဂတိလက်စားမှုတပ်ဖြည့်ကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။စီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်ဝင်းရဲ့နေအိမ်တွေကိုအာဂတိလက်စားမှုတပ်ဖြည့်ကော်မရှင်ရဲ့အခြားအာဏာပိုင်ဖွဲ့စည်းချုပ်ကဝင်ရောက်စစ်ဆေးရှာဖွေမှုတွေရှိတယ်လို့သတင်းတွေကမနေ့ကလေးကထွက်ပေါ်ခဲ့တာပါ။ဒီပေါ်မှာအာဏာပိုင်တွေဘက်ကဒီပြုထုတ်ပြန်တာမျိုးမရှိသလိုပဲ VOA ကနေပြီးတော့တိကျအတည်ပြုလို့တော့မရသေးပါဘူး။ဒီကိစ္စနဲ့ဆက်နေပြီးတော့စီးပွားရေးလုပ်ငန်းရှင်အချို့ဒီအာဂတိလက်စားမှုတပ်ဖြည့်ကော်မရှင်ကနေပြီးတော့ခေါ်ယူမေးမြန်းခါတာမျိုးရှိတယ်လို့လည်းစီးပွားရေးတိုင်းဝိုင်းတွေဘက်ကသတင်းရပါတယ်။ဒီကော်မရှင်ကိုကနဦးအဖြစ်လက်ပြီးလိုက်ယူမှုပပျောက်ရေးကော်မရှင်ဖြစ်တဲ့2014ခုနှစ်သမရဦးသိန်းစင်လက်ထက်မှာစတင်ဖွဲ့စည်းခဲ့တာပါ။ NLD အစိုးရတက်လာတဲ့နောက်ပိုင်းမှာတော့ဒီအစိုးရအစဉ်စဉ်ကအာဂတိလက်စားမှုတွေကိုလက်မခံဘူးတိုက်ဖြတ်မယ်ဆိုပြီးတော့အာဂတိလက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖြစ်တဲ့2018ခုနှစ်မှာအမည်ပြောင်းလဲဖွဲ့စည်းပါတယ်။အဲဒီမှာတော့ရခိုင်ပြည်အောင်စုဝန်ကြီးဟောင်းဦးအောင်ကြီးကိုဥက္ကဋ္ဌအဖြစ်နဲ့ထားပြီးတော့ပြန်လဲဖွဲ့စည်းခဲ့တာပါ။ပြီးခဲ့တဲ့ဧပြီလလကတော့ FTA ဒီအစားအသောက်နဲ့စေဝါကုကေဦးစီးဌာနရဲ့ညွှန်ကြားမှုချုပ်ဒေါက်တာတန်းထွန်းကိုအာနာလွဲသုံးစားပြုပြီးတော့အာဂတိလက်စားခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့အာဂတိလက်စားမှုတပ်ဖြည့်ကော်မရှင်ကနေပြီးတော့တရားစွဲဆိုအရေးယူခဲ့ပူပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံးလွှင့်ပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာလူသေဆုံးမှုဖြစ်ခဲ့တဲ့ရင်တိုက်မှုမှာပါဝင်ပတ်သက်မှုနဲ့အမေရိကန်တန်တမန်တဦးကိုနိုင်ငံတွင်းကနေထွက်ခွာခွင့်တားမြစ်ထားတာကြောင့်အမေရိကန်နဲ့ပါကစ္စတန်ကြားတင်းမာမှုတိုးလာနေပါတယ်။ပါကစ္စတန်နိုင်ငံမြို့တော်အစ္စလာမာဘတ်အနီးကလေးတပ်စခန်းကစစ်လေယာဉ်နဲ့မနေ့စနေနေ့ကလိုက်ပါဖို့စီစဉ်ထားတဲ့အမေရိကန်စစ်တပ်မှူးဂျိုးဆက်အီမာနျူအယ်ဟောလ်ကိုပါကစ္စတန်ဘက်ကတားမြစ်ခဲ့တာကြောင့်တန်ယုံကိုပြန်လာခဲ့ရတယ်လို့လုံခြုံရေးအရာရှိတွေက VOA ကိုဒီကနေ့တနင်္ဂနွေနေ့မှအတည်ပြုပြောပါတယ်။နာခန်းလေးတပ်စခန်းကိုစစ်တပ်မှူးဟောကတန်ယုံအရာရှိတွေနဲ့အတူလိုက်ပါလာတာဖြစ်ပြီးပြစ်မှုရင်ဆိုင်နေရတာကြောင့်အမည်မဲစင်းသွင်းခံထားတဲ့သူ့နာမည်ကိုလွှင့်မှုကြီးကြပ်ရေးတာဝန်ရှိသူတွေကတွေ့သွားတာလို့ပြောဆိုကြပါတယ်။စစ်တပ်မှူးဟောကိုခေါ်ထုတ်သွားဖို့အတွက်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်စစ်တပ်လေယာဉ်ဆက်ရောက်လာတာဖြစ်ပြီးသူမပါဘဲပြန်သွားတယ်လို့ပါကစ္စတန်အရာရှိတွေကပြောပါတယ်။အမေရိကန်တန်ယုံပြောခွင့်ရကတော့ဒီအခြေအနေအပေါ်မှတ်ချက်ပေးပြောဆိုဖို့ညှင်းဆန်တယ်လို့စစ်တပ်မှူးဟောကိုနိုင်ငံတွင်းကနေထွက်ခွာခွင့်တားမြစ်ခံရတယ်ဆိုတဲ့အပေါ်မှာလည်းအတီးပြူရာညှင်းဆန်တာမရှိပါဘူး။ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကအမေရိကန်စစ်တပ်မှူးကအစ္စလာမာဘတ်မြို့တော်မှာမီးနီဖြတ်ပြီးမောင်းနှင်ခဲ့တာကြောင့်ဆိုင်ကယ်စီးသူတို့တေဆုံးပြီးလိုက်ပါလာသူလည်းဒဏ်ရာရခဲ့တာဖြစ်ပါတယ်
။ယူရိုနိုင်ငံတွင်လူပေါင်းသိန်းချီနေထိုင်တဲ့မြို့တွေရွာတွေကနေအစ္စလာမစ်အစွန်းရောက် IS စစ်သွေးကြွတွေကိုပြီးခဲ့တဲ့နှစ်တုန်းကတိုက်ထုတ်နိုင်ခဲ့ပြီးတဲ့နောက်မှာတော့အစိုးရအသစ်ဖွဲ့စည်းနိုင်ရေးအတွက်ပထမဆုံးကြိမ်ဖြစ်တဲ့လွှတ်တော်အသစ်ကိုအီရတ်ပြည်သူတွေမဲပေးခဲ့ပါတယ်။စစ်သွေးကြွအဖွဲ့တွေနဲ့ကင်းဝေးပြီးတော့လွတ်လပ်မှုငြိမ်းချမ်းမှုကိုလိုချင်တယ်လို့ပြောဆိုထားတဲ့မဲဆန္ဒရှင်စာလေးကတော့ပြီးခဲ့၄နှစ်တာကာလအတွင်းလက်ရှိဆိုရကဘာမှဖြစ်မမြောက်မလုပ်နိုင်ခဲ့တာကြောင့်အခုထွက်လာမဲ့အစိုးရအသစ်ကတော့ကောင်းလိမ့်မယ်လို့သူအနေနဲ့မျှော်လင့်နေကြောင်းပြောပါတယ်။ဆာလာလိုပဲအခြားကလူမျိုးစုမဲဆန္ဒရှင်တွေကလည်းလက်ရှိဝန်ကြီးချုပ်ဟိုက်ဒယ်အယ်အဘာဒီကိုမထောက်ခံပါဘူး။ဝန်ကြီးချုပ်အဘာဒီအစိုးရကပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးမပြည့်လဲမှုဖြစ်ပြီးတဲ့နောက်ပိုင်း ခတ်ဒစိတ်တပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသကထိန်းချုပ်ထားတဲ့နေမျိုးတွေကိုသိမ်းယူခဲ့တယ်လို့ခတ်လေစိတ်ကလည်းပိတ်ဖြစ်ခဲ့တာကြောင့်ပါတခြားအီရတ်ပြည်သူတွေကြောင့်မှတော့ဝန်ကြီးချုပ်အဘဒီကအာရစစ်သွေးကြတွေကိုနှင်းနှင်းခဲ့သူတွေဖြစ်ရှုမြင်ကြပြီးတော့ဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ထမ်းဆောင်ရေးထောက်ခံကြပါလေရွေးကောက်ပွဲမှာဦးဆောင်နေသူတွေတဲ့ဝန်ကြီးချုပ်ဟောင်းနူရီအယ်မာလကီနောက်ဒီအာရစစ်သွေးကြတွေကိုအီရတ်တပ်ဖွဲ့တွေနဲ့တူတိုက်ခိုက်ခဲ့တဲ့ရှီယာပြည်သူစစ်ဘက်ရဲ့ခေါင်းဆောင်တူဖြစ်သူဟာဒီအယ်မာရီရိုလည်းပါပါတယ်လက်ရှိဝန်ကြီးချုပ်အဘဒီကိုလူကြိုက်များနေပေမဲ့ဝန်ကြီးချုပ်အဖြစ်ရွေးကောက်ခံရမလားဆိုတာကတော့အချိန်ဆုံးနေပါတယ်။အစိုးရဖွဲ့နိုင်ရေးအတွက်ကလနဲ့ချီပြီးတော့စစ်ဆက်ညှိနှိုင်းရအောင်မယ်ဆိုပြီးတော့ခံမှန်းထားကြပါတယ်
။အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ် Big Island အရှိတ်ချမ်းမှာမနေ့စနေနေ့ကကီလာဝေးမီးတောင်ကနေငလျင်ဇက်တိုက်လှုပ်နေတာကြောင့်ပူနာအောက်ပိုင်းဒေသကဒေသခံတွေအချိန်မရွေးဘေးလွတ်ရာရွှေ့ပြောင်းနိုင်အောင်ပြင်ဆင်ထားဖို့ဒေသအာဏာပိုင်တို့ကတိုက်တွန်းထားပါတယ်။ Big Island ရဲ့အရှိတ်ဘက်ကံယူတန်းအနီးမနေ့စနေနေ့တရက်ထဲမှာပဲငလျင်နှစ်ဒါဇင်ကျော်လှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကတိုင်းတားရရှိခဲ့ပါတယ်။ငလျင်အများစုကတော့ Magnitude 2-3 လောက်ပဲရှိပြီးအပြည့်အစည်ဖြစ်နိုင်လောက်တဲ့အထိတော့အင်အားမပြင်းထန်ပါဘူးရှင်။
ဗြိတိန်ပြည်မှာကြီးရဲ့မိဖြစ်သူ Harry နဲ့ဇနီးလောင်း American ရုပ်ရှင်မင်းသမီး Meghan Harren တို့မာကာရိုနှစ်ဦးလက်ထပ်ဖို့အတွက်တရားဝင်သဘောတူညီချက်ပြီးတဲ့ Elizabeth ပြည်မှာကြီးကိုယ်တိုင်လက်မှတ်ထိုးထားတဲ့တရားဝင်မှတ်တမ်းကိုစီရင်နေကထုတ်ပြန်ပါတယ်။အဲ့ဒီမှတ်တမ်းထဲမှာတော့ Elizabeth ပြည်မှာကြီးကိုယ်တိုင်ရဲ့လက်မှတ်နဲ့ပို့ချီမြင်နဲ့တွဲထားတဲ့တော်ဝင်အမှတ်တံဆိပ်ကိုလည်းတွေ့ရပါတယ်။ဗြိတိန်ထိနှိုင်းအရာရာဆက်ခံဖို့အတွက်6ဦးမြောက်နေရာမှာရှိတဲ့မင်းသား Harry ဟာ American ရုပ်ရှင်မင်းသမီး Meghan Markle နဲ့လာမယ့်စီရင်နေကြရင် .D. Windsor ရဲတိုက်မှာလက်ထပ်ထိမ်းပြဖို့ရှိပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြခဲ့ကြတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်တဲ့ဒီစီစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အရင်ဆုံးရန်ကုန်တိုင်းဒေသကြီးကြောက်တန်းမြို့နယ်တီလဝါစိတ်ကံအနီးကလေယာမြေဧက100လောက်ကိုဥပိုင်ကုမ္ပဏီကသိမ်းယူပြီးအဆောက်အဦစောက်ဖို့ပြင်ဆင်တဲ့အတွက်ကုမ္ပဏီကငှားထားတဲ့အလုပ်သမားတွေနဲ့ဒေသခံလယ်သမားတွေမေလ12ရက်နေ့ကရုံရင်းဆန့်ခတ်မှုဖြစ်ပွားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
။စစ်တပ်မိသားစုတွေပိုင်ဆိုင်တဲ့ဥပိုင်ကုမ္ပဏီလီမိတက်ကတီလဝါစိတ်ကန်းကြီးမှာရှိတဲ့လယ်မြေဧကတွေကိုသိမ်းယူခဲ့တယ်ဆိုပြီးဒေသခံလယ်သမားတွေကကန့်ကွက်ကြရင်းနဲ့ကုမ္ပဏီကငှားရမ်းထားတဲ့အလုပ်သမားတွေနဲ့ထိတိုက်တွေ့မှုတွေဖြစ်ခဲ့တာပါဒီနောက်မှာတော့လယ်သမားတွေကိုရဲတွေကတနက်နဲ့ပြစ်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီးမျက်မြင်လဲဖြစ်အခင်းဖြစ်ပွားတဲ့နေရာမှာရှိနေတဲ့ကျောင်းသားခေါင်းဆောင်ကိုမင်းသွေးတစ်ကပြောပါတယ
်အမှန်တရားဟိုအချက်ပေါင်းညီတန်းနိုင်ပြစ်တာမျိုးသမီးတယောက်တည်းရှစ်ဆက်ပြီးတယ်တယောက်နောက်ဟိုယောက်ျားတယောက်ပါ၆ဆက်ပြီးတယ်အဲအဲထဲမှာရာဘာဇာတွေနဲ့ကိုလုံးကြီးဇာတွေထွက်လာတယ်တွေ့တယ်။အခုလောလောဆယ်ဟိုနှစ်ယောက်ကဆေးုံတက်နေတယ်။ကျန်တဲ့နှစ်ယောက်ကတော့ဟိုမှာတယောက်ကအထုတ်ထဲမှာအဲ့ဒါ၃ယောက်ထိုင်ရတဲ့၃ယောက်ပါလေ။အာနောက်ထပ်ဆေးယောက်ပါဝင်၃ယောက်ထုတ်ခံနေရတယ်။ကျန်တဲ့နေတော်တွေကအပိတ်ခံထားတယ်။ကျွန်တော်အခုအဲ့ဒီနေရာပြန်လာတာ
။ရန်ကုန်အရှေ့ပိုင်းခရိုင်ကျောင်းသားတမကကကျောင်းသားတွေနဲ့88မျိုးဆက်ကကျောင်းသားတွေကလယ်သမားတွေကိုဝန်းရံဖို့ရောက်ရှိနေကြမှာပဲ။အဓိကရုံးဖြစ်ပွားခဲ့ပြီးရဲတွေကလယ်သမားတွေကိုတနက်တည်းနဲ့ပြစ်ခတ်ခဲ့တာလို့လဲကိုမင်းသွေးတစ်ကပြောပါတယ
်။မင်းအားစီနေကရဲကအင်အားလုံးယူနေလုံယုံရင်းယူပေးထားတဲ့ဥပိုင်ကုမ္ပဏီရဲ့နေရာမြေကိစ္စမတရားသိမ်းတဲ့အပေါ်မှာသူတို့ကကုမ္ပဏီဘက်ကနေလုံယုံရင်းယူပေးတယ်။ရဲတွေဘာမှမလုပ်ဘဲရက်နေတဲ့အချိန်မှာကုမ္ပဏီကခေါ်ထားတဲ့နေသားလူသမားတွေ9000နဲ့ခေါ်ထားတယ်။အဲ့ဒီအတွက်အင်အားပြဖို့ဆိုပြီးတော့လိုက်လူစုပြီးခေါ်ထားတဲ့ဒီမိုင်းတွေကနေပြီးတော့ဇာသားတွေကိုအတင်းဝင်လုံးတယ်တစ်ခါနဲ့တစ်ခါဒီရှင်းဘက်ထဲမှာလုံလာတွေ့လာဖြစ်နေတဲ့အချိန်မှာဓာပါလာတာကိုတွေ့တယ်ကျော်ဓမြောင်အဲဒီကြောက်တန်းကလူမိုက်ဆွေတဲ့တယောက်ကဓမြောင်ခါထိုးလာတယ်ပေါ့ကျွန်တော်တို့ကရဲတွေကိုတောင်းပြောတဲ့ဓမြောင်ပါလာတယ်ဆိုတဲ့အခါမှာတော့ဒီလူကိုလည်းမဖမ်းပေးဘူးအဲနောက်လည်းလူကိုလုံးပြီးချက်ခေါ်ရတယ်ယနေ့ပိုင်းရဲတွေစပြီးပြစ်တော့ရုံးရင်ဆန်ခါဖြစ်တဲ့အခါမှာဒီလူမိုက်ကဝင်ပြီးဓာနဲ့ဝင်ထိုးတယ်အဲစိတ်ဥတားတဲ့မျိုးသမီးကိုအဲ့ဒါနဲ့ထိုးလို့ကျဲသွားတဲ့ဓာတ်ပြည့်ရာကြီးနဲ့အင်ဂျီရှိပါတယ်ကျွန်တော်လည်းအဲ့ဒါသက်သေပြစ်သိမ်းထားတယ်အမှုချက်ဖွင့်ဖို့ဟုတ်ကဲ့ဒီရက်ခါမှာသူတို့တနက်နဲ့ပြည့်တာပ
ါဒီကိစ္စနဲ့ပတ်သက်လို့ကုမ္ပဏီကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတိုင်းနယ်ပြည်နယ်တချို့မှာလည်းလယ်မြေတွေသိမ်းယူတဲ့ကိစ္စနဲ့ပတ်သက်လို့ဥပိုင်ကုမ္ပဏီကဝေဖန်ခံနေရတာပါစစ်တပ်ကြောထောက်နောက်ခံရှိတဲ့ ဥပိုင်ကုမ္ပဏီနဲ့ပတ်သက်လို့လေသမားတော်များများဟာတရားစွဲဆိုထောင်ချခံနေရတာတွေလည်းရှိနေတာပါအထူးသဖြင့်တင်းစိခံနိုင်ရတဲ့လယ်မြေတွေကိုပြန်လည်ထုံရက်ဖို့စ조사ကြတဲ့လေသမားတွေဟာပိုင်နဲ့ကျူးလွန်မှုအကျိုးဖျက်ဆီးမှုစတဲ့အမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါနေရာမြေတွေတင်းစိခံရတာနဲ့ပတ်သက်လို့လည်းလက်ရှိအစိုးရလက်ထက်မှာတာဝန်ယူဖြေရှင်းပေးနိုင်မှုတွေကအားနည်းနေသေးပဲဆိုပြီးလေသမားရေးလှုပ်ဆောင်နေသူတွေကဝေဖန်ထောက်ပြတာတွေလည်းရှိနေပါတယ်အခုလိုမျိုးလေသမားတွေနဲ့ကုမ္ပဏီဆောင်ရဲတွေထိတိုက်တွေ့မှုတွေမှာပြစ်ခတ်မှုတွေရှိခဲ့တဲ့အတွက်သခိုင်းတိုင်းလက်ပောင်းဒေသမှာတော့ဒေသခံတောင်သူတူတနက်နဲ့ပြစ်ခတ်ခံရပြီးတေဆုံးခဲ့ရတာမျိုးတွေလည်းရှိခဲ့ပါတယ်ဥပိုင်ကုမ္ပဏီဆိုတာကတော့1990ပြည့်နှစ်ဖေဖော်ဝါရီလ19ရက်နေ့မှာနာဝတနိုင်ငံတော်ညီဝက်ပြည်ပြောင်းမှုတိစောက်ရေးအဖွဲ့အစိုးရကုန်သွယ်ရေးဝန်ကြီးဌာနကနေပြည်တော်စုမြန်မာနိုင်ငံစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်ကို1950ခုနှစ်အထူးကုမ္ပဏီအဥပဒေအရဖွဲ့စည်းကြောင်းအမိန့်ကြော်ညာစာအမှတ်ခုနှစ်မြင်းဆောင်90နဲ့ကြေညာခဲ့တာပါ1988ခုနှစ်စက်တင်ဘာလ18ရက်နေ့အာဏာသိမ်းပြီးတဲ့နောက်မှာတော့တပ်မတော်ကတည်ထောင်ခဲ့တဲ့ပထမဦးဆုံးစီးပွားရေးလုပ်ငန်းတွေဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မှအေးမှစူးစီးတင်ပြခဲ့တာပါအခုတော့တနင်္လာနေ့ရက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်မြမနိုင်ငံမှာလာရောက်ထောက်ပံ့တဲ့နိုင်ငံတကာဖွံ့ဖြိုးရေးလုပ်ငန်းတွေအကောင့်ထယ်ဖို့ရေးနိုင်ငံတကာစံနှုန်းတွေနဲ့အညီမှန်ကန်မှုရှိမရှိစောင့်ကြည့်ဖို့ဘယ်လောက်အရေးကြီးပါသလဲစောင့်ကြည့်အရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ BIC မြမတာဝန်ခံကိုဝနထွန်းကိုကိုငိမ့်ချန်းတွေးဆမေးမြန်းထားပါတယ
်အခုကဒီ Bank Information Center မှာအလုပ်လုပ်တယ်လို့သိထားပါတယ်အဲ့ဒီအဖွဲ့ကဒီနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့ World Bank ရဲ့သူ့ရဲ့အဖွဲ့အစည်းတွေဖြစ်တဲ့ IFC တို့ရဲ့နောက် IMF ရဲ့တခြားဒေသတွင်းရာငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့ ADB တို့ဘာလို့စောင့်ကြည့်ရဲ့အဖွဲ့လို့ကျွန်တော်တို့သိထားပါတယ်အဲ့ဒီအဖွဲ့တွေကဘာတွေကိုစောင့်ကြည့်တာလဲကို
ကျွန်တော်တို့ Bank Information Center ကဒီရုံးဆိုင်တာတော့ဒီ Washington DC မှာရုံးဆိုင်တယ်ပေါ့နော်ပြီးတော့ကျွန်တော်တို့တကဘာလုံးမှာအလုပ်လုပ်ကြတယ်ဆိုတော့အဓိကတော့ကျွန်တော်တို့စလာခဲ့တုန်းကတော့ဒီကဘာဘဏ်ရဲ့မူဝါဒတွေပေါ့ကဘာဘဏ်မှာသူရဲ့ဒီအကာအကွယ်ပေးမူဝါဒဖြစ်တဲ့ Safeguard Policy ရှိတာပေါ့ဆိုတော့သူတို့စီမံချက်တွေလုပ်ငန်းအကောင့်တွေပေါ်တဲ့အခါမှာသူတို့ဒီ safeguard policy တွေတကယ်လိုက်နာဆောင်ရွက်ခြင်းရှိမရှိပေါ့နော်မြေပြင်မှာဘာတွေဖြစ်ပျက်နေလဲဆိုတာကျွန်တော်စောင့်ကြည့်ရဲဒါတစ်ပိုင်းပါနောက်တစ်ပိုင်းကတော့သူတို့ရဲ့မူဝါဒတွေပေါ့ဟိုတခါကျသူကတော့စီမံချက်ကတော့ဒါ project တည်တဲ့ပေါ့နော်ပြီးတော့နောက်တစ်ခုကတော့ကျွန်တော်တို့ဒီမူဝါဒသူတို့ကဒီနိုင်ငံတွေဝင်တဲ့အခါမှာသူတို့ရဲ့ဒီမူဝါဒတွေရှိတာပေါ့ဟိုသူတို့ကဘယ်လိုခေါ်လဲဆို CPF လို့ခေါ်တာပေါ့နော် Country Partnership Framework အဲ့ဒီမူဝါဒတွေကကျွန်တော်တို့နိုင်ငံတွေအတွက်ရည်ရှိစီပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်တကယ်ပဲအကျိုးရှိတဲ့မူဝါဒတွေလားဟုတ်မဟုတ်ဆိုတာလည်းစောင့်ကြည့်ရဲ။အဲနောက်ဆုံးတစ်ခုကတော့ကျွန်တော်တို့ကစောင့်ကြည့်လဲဆိုလို့ရှိရင်တို့ဒီအခုကျွန်တော်လုပ်နေတဲ့ဟာတော့ဒီကမ္ဘာဘဏ်ကဟိုတို့ရဲ့စီမံချက်တွေထဲမှာဟိုအကောင့်တွေပေါ်တဲ့အခါမှာဒီဒေသခံပြည်သူတွေရဲ့ပူပေါင်းပါဝင်မှုပေါ့နော်။အဲဒီဟာကိုတရားရဂိုင်တော့ရအောင်တို့ကနေလုပ်ပါမယ်ဆိုပြီးတော့ကတိကဝတ်ပြုထားရှိရဲ့ဗျ။ဆိုတော့အဲဒီဟာကတကယ်ပဲဟိုစီမံချက်တွေဖွံ့ဖြိုးရေးစီမံချက်တွေကျေလက်ဒေတာတွေမှာဒါမှမဟုတ်သူတို့ရဲ့ဒီဒေတာတွေမှာတွားရောက်အကောင့်တွေဖော်တဲ့အခါမှာတကယ်ပဲပြည်သူဒေတာခန့်ပြည်သူတွေရဲ့ပူပေါင်းပါဝင်မှုကိုရယူခြင်းရှိမရှိပေါ့နော်ဆိုတော့အဲ့ဒီဟာကိုလည်းကျွန်တော်တို့လိုက်ပြီးတော့စောင့်ကြည့်ရမျိုးရှိတယ
်အဲ့လိုဒီနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုစောင့်ကြည့်ရတဲ့အတွက်ပေါ့နော်ဘလို့အကျိုးကျေးဇူးတွေရလဲခင်ဗျာ
ကျွန်တော်ယူဆတော့ဒါသည်ကျွန်တော်တို့ကဒီမိုကရေစီရဲ့အလေးအထတွေကိုပြည်သူပြည်သားတွေကပို့ပြီးကျင့်သုံးလာနိုင်မယ်လို့ထင်တာပေါ့နော်ဘာဖြစ်လဲဆိုတော့ကျွန်တော်ဖွံ့ဖြိုးရေးလို့ဆိုလို့ရှိရင်ဖွံ့ဖြိုးရေးဒီသူကအပေါ်ကနေပြီးတော့ဟိုသူ့ရဲ့မူပါဝင်းနဲ့လာပြီးတော့လာလှုပ်ချင်တာလှုပ်တာမျိုးထက်တကယ်ပဲတူးဝေးပေါ့နော်ဒီအနှက်ဦးနှစ်ဖက်သူတို့ကလည်းမူဝါဒနဲ့လာမယ်ကျွန်တော်ပြည်သူတွေကလည်းပူပေါင်းပါဝင်ပြီးတော့လှုပ်ချင်အပြင်တကယ်ဒီဖွံ့ဖြိုးရေးကတကယ်ပဲနှစ်လမ်းသွားတဲ့စနစ်ဖြစ်တဲ့အဖြစ်တဲ့အတွက်ပြည်သူတွေရဲ့အသံတွေလည်းပုံပြီးပါလာနိုင်မယ်ဆိုတော့ဒီဖွံ့ဖြိုးရေးစီမံချက်တွေအနေမှာတဆင့်နောက်ပိုင်းဒီငွေကြေးဖွဲ့စည်းတွေကလုတ်တဲ့ဖွံ့ဖြိုးရေးတွေမကနိုင်အစိုးရကလုတ်တဲ့ဖွံ့ဖြိုးစီမံချက်တွေမှာပြည်သူတွေကသူတို့ပြောပိုင်ခွင့်သူတို့ရပိုင်ခွင့်တွေကိုသူတို့တင်ပြတောင်းဆိုနိုင်လာမယ်။နောက်ပြီးအပြန်အလှန်ဟိုလာပြီးတော့လုတ်တဲ့သူနဲ့ဒေသခံပြည်သူနဲ့ကြားထဲမှာ dialogue ပေါ့နော်။အပြန်အလှန်စကားဆိုရဲနောက်အပြန်အလှန်ညှိနှိုင်းနဲ့အပြန်အလှန်ကျွန်တော်တို့ဟိုတွေးဆစေဆက်မှုတွေလုတ်တဲ့ဒီဒီမိုကရေစီရဲ့အနှစ်သာရအလေးအထလေးတစ်ခုပေါ့နော်အဲ့ဒါလေးကိုဖြစ်စေမယ်လို့ကျွန်တော်ယူဆပါ
ဥပမာဘလို့လုပ်ငန်းတွေမှာအကိုတို့အဲ့လိုမျိုးအပြန်အလှန်ဟိုဆွေးနွေးမှုတွေကိုမျှော်လင့်တာလေဥပမာလေးပေးပါဟုတ်
မော်နီတာလောက်တာပေါ့နော်စောင့်ကြည့်နေတဲ့စီမံချက်တစ်ခုကတော့ကျွန်တော်တို့ဒီ လူလူဘဟုပြုဖွံ့ဖြိုးရေးပေါ့နော်အဲ့ဒီဟာရှိတယ်နောက်တစ်ခုကကျွန်တော်တို့ ARD မြေဝံဘတ်ဆောင်ဖွံ့ဖြိုးတိုးတက်ရေးစီမံခန့်ခွဲမှုစီမံကိန်းဆိုတာလည်းရှိရပြီဆိုအဲ့ဒီမှာပုံမှန်အဖြစ်တော့တို့ကဒီဟိုကျွန်တော်တို့ဘာလုပ်လဲဆိုတော့ဒီပြည်သူတွေးဆောင်ဆွေးနွေးပွဲရှင်းလင်းပွဲတွေလုပ်တာပေါ့နော်အဲ့ဒီရှင်းလင်းပွဲတွေမှာဟိုကျွန်တော်ပုံမှန်အဖြစ်ကျော်ဒေတာခံတွေကသူတို့နဲ့လည်းမတွေ့ဘူးနောက်တစ်ခါမှလည်းဟိုအာနာဟိုဘိုင်ကိုပဲဖြစ်ဖြစ်ဒါမှမဟုတ်ဖွံ့ဖြိုးရေးလာလုပ်တဲ့အဖွဲ့အစည်းကိုပဲဖြစ်ဖြစ်အပြန်အလှန်စကားပြောတာတို့မေးခွန်းတွေမေးတာတို့ complaint တက်တာတို့ဒီမရှိဘူးခဲ့ဘူးပေါ့နော်ဆိုတော့အဲ့ဒါမျိုးတွေကိုကျွန်တော်တို့ကဘေးကနေပြီးတော့တကယ်ပဲပြည်သူတွေကသူတို့အခွင့်အရေးတွေချိုးဖောက်ခံနေတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်သူတွေးဆွန်ဆွေးနွေးပွဲတွေမှာဖြစ်ဖြစ်ကျွန်တော်တို့ဟိုပြည်သူတွေစကားပြောလာနိုင်အောင်ဆိုပြီးတော့အသိပညာပေးရရှိတယ်ဆိုတော့အဲ့ဒီစီမံချက်တွေမှာလောလောဆယ်ကျွန်တော်ကဒီ data အတွင်းမှာရှိတဲ့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေရောနောက် data ခံပြည်သူတွေနဲ့တွေ့ပြီးတော့မှကျွန်တော်တို့ဒီလိုဘယ်လိုတွေပြောတင်လဲဘယ်လိုမေးခွန်းမျိုးမေးတင်လဲဆိုတာမျိုးကိုကျွန်တော်ကဂျာထဲကနေပြီးတော့ဒီ facilitate လုပ်ပေးတာပေါ့အ
ဲ့လိုမျိုးတို့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တဲ့အခါမှာပေါ့နော်အခုပြောသလိုကမ္ဘာပံတို့လိုက်နာမယ်မူပေါင်းတွေရှိတယ်စီမင်းစည်းကမ်းတွေရှိတယ်အဲ့ဒီဟာတွေကိုဟိုလိုက်နာမှုမရှိတဲ့အခါကြလို့ရှိရင်နော်ဟိုဘာတွေလှုပ်ဆောင်လို့ရလဲမသိဘ
ူးအဲ့ဒီကတော့နည်းနည်းပြောရတော့ခက်တယ်ဗျခက်တယ်ဆိုတာကဟိုကျွန်တော်တို့ကဟိုကမ္ဘာပံမှာတော့ तू ကကမ္ဘာပံနဲ့ IFC နဲ့တော့မတူဘူးပေါ့ကိုယ်မတူဘူးဆိုတော့ကမ္ဘာပံကြတော့ तू အဓိကအစိုးရနဲ့ပဲလှုပ်တာပေါ့နော်အစိုးရနဲ့လှုပ်တဲ့အခါမှာတကယ်လို့သူတို့လှုပ်လိုက်တဲ့စီမံချက်တစ်ခုဒီဒေတာခံတွေမှာမလိုလားအဲ့တဲ့စိုးကျူးတွေဖြစ်သွားတယ်နောက်သူတို့ရဲ့မူဝါဒတွေကိုသူတို့ဆန့်ကျင်ပြီးတော့အကောင့်ထဲဖော်တယ်အဲ့လိုပေါ်တဲ့အတွက် data ခံနေမှာမလိုလားတဲ့စိုးကျူးတွေဖြစ်တယ်ဆိုရင် data ခံနေရသူတို့ရဲ့ဒီ complaint တင်လို့ရတယ်။ဟိုသူတို့ရဲ့မကျေနပ်ချက်သူတင်ပြလို့ရ။အဲ့ဒီအဖွဲ့စီကကျွန်တော်တို့ inspection panel ပေါ့နော်။ဒီစုံစမ်းစစ်ဆေးရေးအဖွဲ့ IB ကိုကျွန်တော်တင်လို့ရ။ဒါပေမဲ့ IFC ကြတော့သူကကမ္ဘာပံရေးမူဝါဒဆိုတာထက်သူ့မှာဟိုသူတို့လုပ်ငန်းသူတို့ကတော့ IFC ကတော့ဒီ public ကဏ္ဍနဲ့သူတို့အလုပ်တွဲလုပ်တယ်။ဟိုသူတို့ငွေကြေးချထားပြလိုက်တဲ့အတွက်စီမံချက်တွေကြောင့် data ခံနေမှာမလိုလားတဲ့စိုးကျူးတွေဖြစ်တယ်ဆိုတော့ CAO ဆိုတဲ့အဖွဲ့ကိုတိုင်ရတာပေါ့နော် Compliance Advisory Ombudsman ဆိုတော့အဲ့ဒီအဖွဲ့ကိုတိုင်တယ်တိုင်တဲ့အခါကျကျွန်တော်မေးခွန်းကအဲ့ဒီကိုက complaint ဘလို့ပဲတင်တင်အဲ့ဒီအဖွဲ့အစည်းတွေကဥပမာပဲကမ္ဘာပံရဲ့စီမံချက်ကိုစောင့်ကြည့်ရဲ့ IP အဖွဲ့ပေါ့ဒါကမ္ဘာပံဖွဲ့ထားတဲ့အဖွဲ့ပဲအဲ့ဒီအဖွဲ့ဒီသူကအရေးယူပိုင်ခွင့်မရှိဘူးဆိုတော့သူတို့ကဂျားထဲကနေပြီးတော့ပြဿနာဖြစ်ပွားတဲ့ဒီကမ္ဘာပံစီမံချက်နဲ့ဒေတာခံနေဂျားထဲမှာသူကဝင်ပြီးတော့စိတ်ဆက်ညှိနှိုင်းတဲ့အလုပ်ကလေးပဲလုပ်ပေးနိုင်တာဗျအဲ့ဒီ role ပဲရှိတာပေါ့နော်အဲ့လိုပဲ CAO လည်းဒီလိုပဲဗျ။ဟိုပြောချင်တာဟိုကျွန်တော်အဆုံးဖြတ်ချက်ဒီစီမံချက်ကိုယုတ်လိုက်လို့ဟိုမင်းကဒီဟာလောက်တာမှားတယ်အဲ့အတွက်မင်းကိုအရေးယူမယ်ဆိုတာမျိုးသူလုံးလို့မရဘူးပေါ့နော်။ဆိုတော့အဲ့အတွက်ဒါဆိုရင်ကျွန်တော်တို့ကတကယ်ပြည်သူကမကျေနပ်ဘူးဆိုရင်အဓိကအဆုံးဖြတ်ပေးရတယ်နောက်ဆုံးဒီစီမံချက်ကိုကျွန်တော်ဆက်လုပ်တင်တယ်မလုပ်တင်ဘူးဆိုတာကိုယ့်ရဲ့ data ကိုယ့်ရဲ့အဆိုးရပါပဲမူတည်ရပါပေါ့နော်
။အဲ့ဒါအဲ့လိုမျိုးဆုံးဖြတ်ပေးနိုင်တယ်ဟိုဘယ်လိုပြောမလဲ။အခွင့်အာဏာပေါ့နော
်
အစိုးရမှာရှိတယ်နောက်ပြည်သူလူထုမှာရှိတယ်ပေါ့
အဲ့ဒါ
တွေကဗမာပြည်မှာဟိုဖြစ်ခဲ့တာတွေရှိပြီလားဟိုအာဘယ်လိုပြောမလဲဘလောက်ထိရောက်မှုရှိလဲပေါ့နော
်ဟိုအခုလောလောဆယ်တော့ကျွန်တော်တို့ကဘာဘန်နဲ့ရဲကဘာဘန်နဲ့အစိုးရနဲ့လက်တွဲလှုပ်ဆောင်တဲ့စီမံချက်တွေမှာတော့ပြဿနာကြီးကြီးမားမားမရှိသေးဘူးပေါ့နော်လောလောဆယ်တော့ဒါပေမဲ့ခုန IFC ကနေပြီးတော့ Public စီးပွားရေးလုပ်ငန်းကိုငွေကြေးချထားပေးလိုက်တာဖြစ်တဲ့အခါမှာအဲ့ဒီစီးပွားရေးလုပ်ငန်းရှင်ကဒေတာမှာစီးပွားရေးသွားလုပ်တဲ့အခါမှာတော့ပြဿနာလေးတွေတက်နေရမျိုးရှိရပြဥပမာအဖြစ်ဟိုကျွန်တော်ဟိုနေပေါ့နော်ဒီကျွန်တော်တို့ဝနက်ချောင်းရွာပေါ့နော်ဝနက်ချောင်းရွာကျွန်တော်တို့မှော်ပြီးမြို့နယ်ရန်ကုန်တိုင်းမှော်ပြီးမြို့နယ်ဝနက်ချောင်းရွာမှာဆိုရင်ဟိုသူတို့အခုပြဿနာတက်နေတဲ့စီမံချက်လေးတခုရှိရအဲ့ဒီစီမံချက်ကတော့ဒါကျွန်တော်တို့ဟိုဒေတာခံလည်းမကျေနပ်ဘူးဒါပေမဲ့ဂျားရဲကကုမ္ပဏီကလည်းဒါသူတို့အပြောရသူကဖြည့်ရှင်းနေတယ်လို့ဖြည့်ရှင်းနေတယ်ပေါ့နော်ဒေတာခံမကျင်တဲ့အခါမှာအခု CEO တိုင်ထားတာမျိုးရှိရပြ။ဆိုတော့ CEO ရဲ့သဘောကလည်းသူကဒီစီမံချက်တစ်ခုဝင်ပြီးစောင့်ကြည့်တဲ့အခါမှာသူက2လ3လနဲ့ပြီးရမျိုးမဟုတ်ဘူးပြ။သူကဒီဖြစ်စဉ်တစ်ခုလုံးသူကနေပြီးတော့စုံစမ်းတာတွေစာအသွားပြန်တွေညှိတာနှိုင်းတာတွေကအနည်းဆုံး2နှစ်3နှစ်လောက်ကြာ။ဆိုတော့ဟိုရလက်ကတော့အဖြေကတော့မထွက်လာသေးဘူးပေါ့နော်။ဒါပေမဲ့CEO ကအခုကျွန်တော်မြန်မာပြည်ကိုလာမယ်လာပြီးပြီလားတော့မသိဘူးပေါ့နော်လာပြီးတော့ဒီစီမံချက်မှာဘာတွေဖြစ်နေလဲဆိုတာကိုသူတို့ကဝင်ပြီးတော့ဟိုစုံစမ်းစစ်ဆေးတာတွေနောက်မေးမြန်းတာတွေသူတို့လုပ်မယ်လို့ကျွန်တော်သိရတယ်ဗျာဟုတ
်အဲ့လိုမျိုးဘယ်လိုပြောမလဲဒေတာကန်တွေကမချေနှက်ချက်တွေရှိလာတယ်ဗောလေဒီအဲ့လိုအခြေအနေမှာဒီမြန်မာပူးတွဲလှုပ်ဆောင်တဲ့မြန်မာလုပ်ငန်းရှင်တွေကလည်းဒီ IFC ကငွေယူထားပြီးတော့သူတို့ယင်းနှိမ့်နှံမှုတွေလုပ်တယ်ပေါ့နော
်အ
ဲ့မြန်မာလုပ်ငန်းရှင်တွေဘက်ကရောတာဝန်ယူမှုတာဝန်ခံမှုကြတော့သူတို့ဘယ်လိုမျိုးရှိလဲအကိုတို့ဘက်ကဝင်ပြီးတော့ဟိုဟာထ ခိမ့်ပြီးတော့စောင့်ကြည့်ပေးတာမျိုးတွေရောရှိလား
အဲတခါလေကြလို့ရှိရင်တော့လေကျွန်တော်စီးပွားရေးလုပ်ငန်းနဲ့ဟိုစီးပွားရေးလုပ်ငန်းနဲ့အရက်ဖက်ဖွဲ့စည်းပေါ့ကျွန်တော်ဂျာထဲမှာအမြင်မတူတာလေးရှိရဗျဟိုတပယောက်နဲ့တယောက်ရန်သူလို့မြင်တာပေါ့နော်ဆိုစီးပွားရေးလုပ်ငန်းရှင်ကိုလေကျွန်တော်တို့အရက်ဖက်ဖွဲ့စည်းတော့များမင်းတို့လှုပ်လို့တဘာပေါင်းချင်းပျက်စီးတယ်ဒီလူတွေဒုက္ခရောက်တယ်ဆိုရယ်ရန်သူအမြင်ပေါ့နော်အဲ့လိုပဲစီးပွားရေးလုပ်ငန်းရှင်ဘက်ကလည်းကျွန်တော်တို့အရက်ဖက်ဖွဲ့စည်းကိုမြင်တာကြတော့မင်းတို့ကပြဿနာပေါ့နော်ပြဿနာပဲလိုက်ရှာနေတာပေါ့သူ့ဘာသူဖြစ်သွားနေတဲ့ကိစ္စမင်းတို့ဝင်လာတဲ့အခါကျမှပြဿနာတွေတက်တယ်ပေါ့နော်ဆိုတော့ပြောချင်တာကကျွန်တော်တို့ဒီစီးပွားရေးလုပ်ငန်းမြန်မာပြည်မှာကဟိုကျွန်တော်အယူဆမှားလဲမှားမှာပေါ့နော်မြန်မာပြည်မှာဒီစီးပွားရေးလုပ်ငန်းရှင်တွေအရက်ဖက်အဖွဲ့စည်းလို့ပြောရင်သူကတကယ် mutual dialogue ပေါ့နော်နှစ်ဦးနှစ်ဖက်ကျွန်တော်တို့ဟိုကျွန်တော်တို့နားလည်မှုရှိရှိနဲ့ကျွန်တော်ညှိနှိုင်းကြတယ်စီမံချက်တွေမလုပ်ခင်တည်းကဆွေးနွေးကြတယ်ဆိုတာမျိုးမရှိဘူးဗျမရှိဘဲနဲ့ပြဿနာတွေပေါ်လာမှသာလေကျွန်တော်တို့ကတရားနဲ့တရားဟိုအမြင်မကြည်ကြတွေကိုကျွန်တော်မြေပြင်မှာသွားပြီးတော့ထိတ်တဲရင်ဆိုင်ကြတာပေါ့နော်ဆိုတော့ကျွန်တော်တို့လည်းတက်နိုင်တော့တော့ပြောပါဘာလို့ဆိုတော့ကျွန်တော်လည်းယုံကြည်တယ်မြန်မာပြည်မှာလိုအပ်နေတာစီးပွားရေးဖွံ့ဖြိုးတိုးတက်မှုလိုအပ်တယ်ဟို GDP တိုးရုံတစ်ခုတည်းမဟုတ်ဘဲနဲ့တကယ်ပဲဒေတာခံတွေပါအကျိုးစီးပွားဖြစ်ထွန်းတဲ့စီးပွားဖွံ့ဖြိုးတိုးတက်မှုလိုအပ်တယ်လိုအပ်တဲ့အခါမှာဒီဒေတာဒီမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေအခန်းကဏ္ဍကလည်းအရင်ရေးကြည့်ဆိုကျွန်တော်သဘောပေါက်တယ်ဗျဆိုတော့ကျွန်တော်လည်းတက်နိုင်တော့တော့ဝင်ပြီးတော့ပြောကြည့်တယ်ဆိုတော့အဲ့ခုနပြောတဲ့ဝန်ထမ်းချောင်းကိစ္စမှာဆိုလေဟိုကျွန်တော်တို့ဒီသူတို့ရဲ့ဒီစီးပွားရေးလုပ်ငန်းရှင်ပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်เนี่ยကျွန်တော်တို့ညှိနှိုင်းတာမျိုးတွေကျွန်တော်လုပ်ပါတယ်လုပ်ပြီးတော့ဆရာကြီးဒီလိုလိုတော့ဖြစ်နေတယ်ဒါလောက်လေးတော့ဖြည့်ရှင်းပေးပါလားပေါ့နော်ဆိုတော့အဲ့လိုမျိုးလေးကျွန်တော်တက်နိုင်တော့ဒီစကားပြောတာလေးတွေအချင်းချင်းအမြင်ဖလှယ်တာလေးတွေကျွန်တော်ဝင်လုပ်ပြရမျိုးရှိပါတယ်ဗျတစ်ဖက်ကလည်းဒီဒေတာခန့်တွေကပုံမှန်အဖြစ်နဲ့သူတို့ကဘလို့အစ်စ်အနေနဲ့သွားရမလဲမသိဘူးပေါ့နော်မသိတဲ့အခါမျိုးမှာကျွန်တော်တို့ကဒေတာခန့်တွေမှာလိုအပ်နေတဲ့ကျွန်တော်တို့ဒီဆွဲဆောင်ရေးပေါ့နော်ဒီမြင့်တင်တဲ့အနည်းဆုံးတော့ဟိုကျွန်တော်တို့ကဒီဟိုစီမံချက်တခုမှလိုက်နာရမယ့်အနေဆုံးစံထားတွေပေါ့အဲ့ဒီစံတွေရဲ့ဘာတွေရှိလဲဒီစံတွေမှမပြည့်လို့ရှိရင်တော့ဒေတာခံတွေအခွင့်အရေးရဲ့ဘာတွေရှိလဲအဲ့ဒီအခွင့်အရေးတွေကိုကျွန်တော်တို့ဘလို့တောင်းဆိုလို့ရလဲဆိုတာမျိုးကျွန်တော်တို့နှစ်ဦးနှစ်ဖက်ပေါ့နော်အဲ့လိုမျိုးလေးလုပ်ပေးနေရမျိုးလည်းရှိပါတော့
အစိုးရရောအဲ့ဒါအဲ့ဒီအတွက်ဘာတွေပြင်ဆင်ထားတယ်လဲမသိ
ဟုတ်အစိုးရကလည်းဟိုသိရမှာပေါ့ဗျာနော်သိရမှာပေါ့ဆိုတာကဟိုကျွန်တော်တို့ကမ္ဘာပံနဲ့လုပ်တဲ့အခါမျိုးမှာလည်းကမ္ဘာပံမှာဒီမူဝါဒတွေရှိရဲ့ဆိုတာသူတို့သိထားမှာအဲ့လိုတိထားပြီးမှသူကစီးပွားသူငွေကိုလက်ခံမှာပေါ့နော်ဆိုတော့လက်ခံပြီးတဲ့သဘောကလည်းသူဒီလည်းလိုက်နာပါမယ်လို့ဂတိကိုပြုတ်ပြီးသားပေါ့ဆိုတော့အဲ့ဒါကိုမသိဘဲနဲ့ဟိုကျွန်တော်အရင်လိုမျိုးပဲဟိုငါတို့ကငါတို့လာလုံးမယ်မင်းတို့ဒေတာခန့်နေငါတို့လာလောက်ပြရလောက်ဆိုတာမျိုးကတော့အဆင်မပြေဘူးပေါ့နော်ဆိုတော့အဲ့ဒီခါမျိုးကျတော့ကျွန်တော်ထင်တယ်မလိုလားတဲ့ကျွန်တော်ဒေတာခန့်နေနဲ့အစိုးရဌာနဆိုင်ရာတွေနဲ့ဂျားထဲမှာဒါပုတ်တိုက်မှုတွေဖြစ်တာပေါ့ဆိုတော့ကမ္ဘာပံကလည်းသူ့ရဲ့အလေးထားဘယ်လိုမျိုးလဲဆိုကျွန်တော်တို့အခုလုပ်ခဲ့တဲ့အတွေ့အကြုံကပြဿနာတစ်ခုခုဖြစ်ခဲ့ပြီဆိုရင်ဟိုဒေတာခန့်နဲ့ဒီစီမံချက်ကြားမှာပြဿနာတစ်ခုခုဖြစ်ခဲ့ပြီဆိုရင်သူကဘယ်လိုပြောလဲဆိုကျွန်တော
်ဆိုရမှာရောအရေးယူနိုင်တဲ့ဥပဒေတွေစီမံစည်းကမ်းတွေရှိပြီလား
အဲခုနပြောတဲ့ဒီပုဂ္ဂလိကယင်းနှိမ့်မြုံနယ်မှုတစ်ခုမှာဆိုရင်လောလောဆယ်အစိုးရကဒီစီမံချက်ကိုခဏရက်ထားအောင်ပေါ့နော်ခဏရက်ထားအောင်ဒေတာခန့်နဲ့အရင်ပြည့်လျအောင်ညှိပြီးတော့မှစီမံချက်ကိုဆက်သွာဆိုတဲ့ဟာမျိုးကိုကျွန်တော်ကြားရတယ်ပေါ့နော်ဒါမဲ့ခုနအစိုးရဌာနဆိုင်ရာတွေနဲ့တွဲလုပ်တဲ့အလုပ်ပေါ့ကမ္ဘာပံနေရတဲ့ငွေနဲ့ဟိုချီးလိုက်တဲ့ငွေနဲ့ဌာနဆိုင်ရာတွေနဲ့တွဲလုပ်တဲ့အလုပ်မှာကြာဌာနဆိုင်ရာလုပ်တဲ့အတွက်အမားဖြစ်သွားတာကိုဘာဥပဒေနဲ့အရေးယူမှာလဲဆိုတာမျိုးတော့လည်းနည်းနည်းဟိုစဉ်းစားစရာဖြစ်တာပေါ့နော်ဟု
တ်ပြီတင်ပါတယ
်ကိုငင်းငင်းတင်ဆက်ခဲ့တဲ့မြမရေးဆွေးနွေးခန်းကိုနားဆင်ကြရတာပါရှင်VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားစီစဉ်နေအပါအဝင်ရေဒီယိုစီစဉ်နေအားလုံးကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတွားရောက်ဖတ်ရှုနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကို ည10နာရီအထိလိုင်းတိုမီတာ25 32 51နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝက်မှာတော့အမေများနေအမတ်တရဂုံပြုအစီအစဉ်နဲ့အတူပြည်တွင်သတင်းသုံးသပ်ချက်နဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီအပတ်မှာတော့မြမခရီးသွားဘာမှားနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမိုက်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်ပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်ပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီရုံးခန်းမှာမြန်မာနိုင်ငံခီးသွွားလာရေးလုပ်ငန်းနဲ့ပတ်သက်တဲ့ဥပဒေချမ်းတစ်ခုဆွေးနွေးပါတယ်ဥပဒေချမ်းကိုရေးဆွဲတဲ့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကတာဝန်ရှိသူတွေဥပဒေချမ်းကော်မတီမှာပါတဲ့အမတ်တွေပြည်တော်စုရှေ့နေချုပ်ရုံးကတာဝန်ရှိသူတွေဆွေးနွေးကြတာပါဥပဒေချမ်းတစ်ခုကိုလွတ်တော်ထဲမှာတရားဝင်မတင်သွင်းခင်အခုလိုပဲဥပဒေချမ်းကော်မတီမှာဆွေးနွေးတဲ့အလေးထားရှိပါတယ်ပြောရရင်လက်ရှိမြန်မာခီးသွွားလာရေးလုပ်ငန်းဟာတိုးတက်မှုမရှိပါဘူး2016ဆက်ခွန်ဘာနာနှစ်နဲ့နှိုင်းယှဉ်ရင်2018ကုန်ဆုံးခဲ့တဲ့ဘာနာနှစ်မှာခီးသွွားဧည့်သည်အရေအတွက်မတိုးတက်ခဲ့ရုံမက300ခန့်နှုံးလောက်တောင်ရော့ကျသွားတယ်လို့ဟိုတယ်နဲ့ခီးသွွားလာရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှုဦးမျိုးဝင်းညွန့်ကသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုထားပါတယ်ဒီလိုချိန်နေမှာလွတ်တော်တင်အတည်ပြုမဲ့မြန်မာနိုင်ငံခီးသွွားလာရေးလုပ်ငန်းဥပဒေချမ်းဟာမြမခီးသွွားလုပ်ငန်းကိုအထောက်အကူဖြစ်စေမှာလားလက်ရှိမြမခီးသွွားလုပ်ငန်းအကောင့်တွေဖော်ရမှာဘာအားနည်းချက်တွေဖြစ်ပေါ်နေသလဲဆိုတာကူရပါလေလာဆွေးနွေးတင်ပြသွားပါမယ်
မြမခီးသွွားလုပ်ငန်းကိန်းဂဏန်းတွေကိုပြန်ကြည့်မယ်ဆိုရင်အစိုးရသစ်တပ်တန်းနှစ်နှစ်အတွင်းပြပခီးတဲ့တစ်နှစ်ကို3တန်းနီးပါးဝင်တယ်လို့ဆိုထားပါတယ်တကယ်တော့အဲ့ဒီကိန်းဂဏန်းဟာနေဆက်ကနေနေချင်းပြန်ဒါမှမဟုတ်ခဏတစ်ပြုတ်ဝင်လေတဲ့ထိုင်းနဲ့တရုတ်နိုင်ငံသားအရေးအတွက်တွေကိုပါထည့်ပေါင်းထားတာပါတကယ်တကယ်လေစိတ်ရေစိတ်နေဆက်ဝင်ပေါက်အသီးသီးကနေတူရစ်ဗီဇာယူပြီးတရားဝင်ဝင်ရောက်လဲပတ်သူဟာ2016ကနေ2019ခုနှစ်ဘန်နာနှစ်မှာ 9,400 ကျော်ရှိပြီးကုန်ဆုံးသွားပြီဖြစ်တဲ့2019-2018ဘန်နာနှစ်မှာတော့ 9,300 ကျော်ပဲရှိပါတယ်။ခီးသွွားနည်းနေရတဲ့အထက်ထပ်ပြီးရော့ကျသွားတာပါ။ဒီကိန်းဂဏန်းကိုကြည့်ရင်မြမခီးသွွားလုပ်ငန်းဟာအိမ်ကြီးချင်းဘယ်နိုင်ငံထဲမှမနှိုင်းရှင်နိုင်လောက်အောင်အရေးအတွက်နေပါပြီးမဖွင့်ပြိုးသေးဘူးဆိုတာတွေးကြရမှာဖြစ်ပါတယ်ဒီလိုအခြေအနေအောက်မှာပြဋ္ဌာန်းမဲ့မြမခီးသွွားလုပ်ငန်းဥပဒေချမ်းမှာဘယ်လိုအချက်အလက်တွေပါဝင်မလဲဆိုတာကြည့်လိုက်တော့လုပ်ငန်းလိုင်စင်မရှိဘဲအဲလန်းညွန်လုပ်နေတယ်လို့ပြစ်မှုထင်ရှားစီရင်ခြင်းခံရရင်အဲ့ဒီလူကိုထောင်ဒဏ်တစ်နှစ်ဖြစ်စီကျပ်သိမ်း20အထိပေးရမယ်ငွေဒဏ်ဖြစ်စီဒဏ်နှစ်ရလုံးဖြစ်စီကြားခံရမယ်လို့ထည့်သွင်းထားပါတယ်အလားတူအဲလန်းညွန်လုပ်ငန်းကိုလွှဲပြောင်းတာလက်ခံတာလုပ်ရင်လေထောင်ဒဏ်တစ်နှစ်ဖြစ်စီထောင်ဒဏ်ငွေဒဏ်ဖြစ်စီကြားခံရမယ်ဆိုပြီးဖော်ပြထားပါတယ်။ဒါဒီမကလိုင်စင်မရှိဘဲခီးလဲ့လဲ့ရေးလုပ်ငန်း၊ဟိုတယ်လုပ်ငန်း၊တဲခိုရိတ်တာလုပ်ငန်း၊ခီးတယ်ပို့ဆောင်ရေးလုပ်ငန်းနဲ့ခီးသွားလာရေးဆိုင်ရာအခြားဝန်ဆောင်မှုတွေပြုလုပ်မယ်ဆိုရင်ထောင်ဒဏ်3နှစ်အထိငွေဒဏ်ဆိုရင်ကျပ်သိမ်း200အထိဒါမှမဟုတ်ထောင်ဒဏ်ရောငွေဒဏ်မှာကြားခံစေရမယ်ဆိုပြီးထည့်သွင်းထားတာတွေ့ကြရပါတယ်။
လက်တွေ့အခြေအနေပြန်ကြည့်ရင်မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးမှုအတော်လေးအားနည်းနေပြီးဈေးကွက်ကလည်းကျဉ်းနေသေးတာတွေ့နိုင်ပါတယ်။ဒီအတွက်အဓိကလောက်ရမှာကမြန်မာနိုင်ငံတည်းကိုနိုင်ငံတကာခီးသွွားဧည့်သည်တွေနောက်ထပ်အများကြီးဝင်လာအောင်စနစ်တကျစီမံချက်ဆွဲပြီးဈေးကွက်ကျယ်အောင်လုပ်ရမှာဖြစ်ပါတယ်။အဲဒီလိုစီမံချက်ဆွဲရမှာအိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ဘာကြောင့်မြန်မာနိုင်ငံတည်းကိုနိုင်ငံတကာခီးသည်တွေအဝင်နှဲနေရသလဲဆိုတာအရင်ဆန်းစစ်အဖြစ်ထုတ်ပြီးပြုပြင်ကြရပါလိမ့်မယ်။အကြံပေးကြည့်ရရင်တော့ပြည်တွင်းကိုနိုင်ငံသားခီးတဲ့အဝင်နေတာဟာမြန်မာနိုင်ငံနဲ့ချိတ်ဆက်ထားတဲ့လေကြောင်းခီးစဉ်မစုံလင်တာနေပါတာအိန္ဒိယနေနဲ့နှိုင်းရင်မြန်မာနိုင်ငံအတွင်းလေပတ်ဖို့ပြင်ဆင်ထားတဲ့နေရာအရေးအတွက်နေပါတာအိန္ဒိယနိုင်ငံနေနဲ့နှိုင်းရှင်ရင်မြန်မာနိုင်ငံအတွင်းလေပတ်မှုကုန်ကျစရိတ်ကြီးမြင့်တာခီးသွွားဝန်ဆောင်မှုလုပ်ငန်းအမျိုးအမည်မစုံလင်တာအားနည်းနေသေးတာဈေးကြီးနေတာမြန်မာခီးသွွားလုပ်ငန်းဆိုင်ရာနဲ့ပတ်သက်ပြီးတရင်အချက်လက်ဖြန့်ဝေမှုအလွန်အားနည်းနေတာစတဲ့အချက်တွေတွေ့ရမှာဖြစ်ပါတယ်
အဲ့ဒီအချက်လက်တွေကိုဖြည့်ဆည်းဖို့ဆိုရင်မြန်မာနိုင်ငံရန်ကုန်မန္တလေးလိုမြို့ကြီးတွေနဲ့အခြားနိုင်ငံကလေဆိပ်တွေများများချိတ်ဆက်ပေးဖို့လိုပါတယ် လက်ရှိမြန်မာနိုင်ငံကိုလာမဲ့ခီးသွားတွေအားလုံးလူလူလောက်ဟာထိုင်းနိုင်ငံနဲ့စင်ကာပူနိုင်ငံလေးစိတ်တွေကနေတဆင့်ပဲလာနေကြရပါတယ်မြန်မာနိုင်ငံရဲ့အရှိတ်ဘက်အချမ်းနဲ့ဆက်သွယ်ထားတဲ့လေကြောင်းလိုင်းဆိုလို့မေမေရရမရှိပါဘူး။ဥပမာအိန္ဒိယဘက်ကခီးတွေတွေမြန်မာနိုင်ငံထဲလာမယ်ဆိုရင်လေကြောင်းလိုင်းကတစ်ပတ်တစ်ချိန်လောက်ပဲရှိပါတယ်။အိန္ဒိချင်းထိုင်းနိုင်ငံကတော့အင်အားကြီးတဲ့ Thai Airways လေကြောင်းလိုင်းထူထောင်ပြီးခီးတွေကိုသူတို့နိုင်ငံတွေထိသွားကြိုးဝန်ဆောင်မှုပေးတဲ့သဘောလုပ်ကင်ပါတယ်။နောက်ပြဿနာတစ်ခုကတော့နိုင်ငံသားတွေအနေနဲ့အိန္ဒိချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံထဲသွားလာလည်ပတ်ရတဲ့ကုန်ကြစရိတ်ကြီးမြင့်တာပါ။ဟိုတယ်ကဈေးနှုန်းမြင့်တာ၊တန်ရှင်းအဆင့်ရှိတဲ့အစားအသောက်တွေဈေးကြီးတာ၊ပြည်တွင်းလေကြောင်းလေယာဉ်လက်မှတ်ခတွေဈေးမြင့်တာ၊သွားလာမှုအတွက်ကားဈေးလုံးငှားလိုဝန်ဆောင်ကဈေးမြင့်တာစတာတွေဖြစ်ပါတယ်။အထူးသဖြင့်ပြည်တွင်းတဲခိုကားနဲ့ပတ်သက်ပြီးခီးတဲ့အများစုကဈေးကြီးတယ်ဆိုပြီးညှိတွားကြတဲ့ကိစ္စပါ။အိန္ဒိယနိုင်ငံတွေမှာတော့ဈေးနှုန်းတက်တာတဲ့တဲခိုကန်အမျိုးမျိုးရှိတယ်လို့ကိုယ့်အိမ်ကိုယ့်ရာကိုယ့်အခန်းကို Airbnb လို့ website တွေကနေတဆင့်အင်တာနက်ပေါ်တင်ပြီးဈေးနှုန်းတက်တာနဲ့ငှားတဲ့ဝန်ဆောင်မှုမျိုးကြဲကြဲပြန့်ပြန့်ရှိနေလို့ပါပဲမြန်မာနိုင်ငံမှာသာကိုယ့်အခန်းကို Airbnb ပေါ်တင်ပြီးငှားစားရင် license မဲဆိုပြီးအခုပြထမ်းမဲ့ဥပဒေအရ1300တောင်ကြာသွားနိုင်လို့ပါပဲဒါနဲ့ပတ်သက်ရင်ဥပဒေနဲ့အညီ license လုပ်ရင်ရောလို့မေးစရာရှိပါတယ်လက်ရှိမြန်မာနိုင်ငံဥပဒေနဲ့စီးနင်းတွေအရနိုင်ငံသားတွေကိုဟိုတယ်လုပ်ငန်းဝန်ဆောင်မှုပေးဖို့ဆိုရင်ဆယ်ပေပတ်လည်ရှိတဲ့ master bedroom အနည်းဆုံး10ခန်းရှိရမယ်ဆိုတဲ့အချက်အပါအဝင်သတ်မှတ်ချက်အတော်များများရှိနေလိုပါပဲ။နောက်ပြဿနာတစ်ခုကမြန်မာနိုင်ငံမှာမြိတ်ကျွန်းစုလိုမျိုးအပါအဝင်နိုင်ငံသားတွေလဲပတ်နိုင်တဲ့နေရာအတော်များများပိုင်ဆိုင်ထားပေမဲ့အဲ့ဒီနေရာတွေကိုသွားဖို့သွားရလာရေးအပြင်အခြားဘာဝန်ဆောင်မှုတွေကိုမှမေမေရရရင်းနှီးမြုပ်နှံတာလုံမထားနိုင်သေးလို့ပါပဲ
အဲ့ဒီချက်တွေကိုကြည့်ရင်လက်ရှိမြန်မာခီးသွွားလုပ်ငန်းဥပဒေဟာခီးသွွားလုပ်ငန်းဖွံ့ဖြိုးရေးကိုအထောက်အကူပြုစေမှာလားဓမ္မမဟုတ်လက်ရှိ license ယူအလုံးလုံးနေသူတွေကလွဲရင်ခီးသွွားလုပ်ငန်းနဲ့အမျိုးမျိုးသောနောက်ထပ်ရင်းနှီးမြုပ်နှံသူတွေလူလက်တန်းစွာတွေနောက်လူတွေဝင်မလာအောင်တားဆီးဖို့ကြိုးစားတဲ့ဥပဒေမျိုးဖြစ်နေသလားဆိုတာရှင်းရှင်းလင်းလင်းသိမြင်နိုင်ကြောင်းပါ
တင်စားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ခဲ့တာပါရှင်။ဆက်လက်ပြီးနောက်ဆက်ရမယ့်အစီအစဉ်မှာတော့ဒီကနေ့မေလ23ရက်တနင်္ဂနွေနေ့ဟာ American ပြည်တော်စုမှမိခင်များကိုအထူးဂုဏ်ပြုတဲ့မိခင်များနေ့ဖြစ်တာမို့မိခင်များနေ့အမှတ်တရဂုဏ်ပြုအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးတနာကျော်စီစဉ်တင်ဆက်ပေးထားပါတယ်။
တဲ့ရဲ့မေမေနေကောင်းလားဆိုတဲ့သချင်းကိုတောင်းဆိုခြင်းပါတယ်။အမေအတွက်ပါအမေရဲ့ပေးနာမှာအမြဲမနေရတော့မိခင်များနေရောက်ရင်အမေကိုပို့လွှမ်းပေးပါတယ်လို့ဆိုလာတဲ့သူကတော့ချင်းတိုင်းရင်သာဦးပြက်ရိုလန်ပါ။ဟုတ်ကဲ့ပါသူပြောသွားသလိုဒီကနေ့မေလ23ရက်နေ့တနင်္ဂနွေနေ့ကအမေရိကန်ပြည်အစိုးရမိခင်မြေတာကိုအထူးအောက်မေ့အကုန်ပြုတဲ့မိခင်များနေ့ဖြစ်ပါတယ်နော်။မိခင်မြေတာတူမနိုင်တာဆိုတဲ့ဆိုရိုတိုင်းမိခင်ဆိုတာလူတိုင်းဥထိတ်ထားတဲ့ပုံပုံဖြစ်ပါတယ်။အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုအထိတ်မှတ်ထားကွန်ပျူတာတွေနဲ့ဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံမှာတွေ့ရတာမလို့ဒီကနေ့မိခင်များနဲ့အမှတ်တရဖြစ်နေမိခင်ဂျေဇုကိုကွန်ပျူတဲ့သချင်းလေးတွေထုတ်လွှင့်ပေးကြပါတယ်ရှင်။မိမိနေကောင်းလားဆိုတဲ့သချင်းထုတ်လွှင့်ပေးပါလို့တောင်းလာတဲ့နောက်ထပ်တော်ရရှင်တစ်ယောက်ကတော့ Cherry May ဖြစ်ပါတယ်။ Lian Sky ဆိုတဲ့တော်ရရှင်ကထွင့်တဲ့မိမိနေကောင်းလားသချင်းလေးကိုတောင်းဆိုပါတယ်တဲ့။VOA Facebook ပေါ်မှာစာရေးလာတဲ့တော်ရရှင်စောလွင်ဦးကလည်းမေလ23ရက်နေ့မှာကြာရောက်တဲ့မိခင်များနေအတွက်တချင်တောင်းချင်ပါတယ်။အဝေးတနေရာမန္တလေးမှာနေတဲ့မိခင်ဒေါက်ခင်တို့အတွက်ထွေရင်တင်တည်ဆူထားတဲ့ကျေးဇူးပါမိမိတချင်တွေတောင်းပါတယ်။နောက်ပြီးတော့မိခင်တယောက်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ကမ္ဘာပေါ်ကမိခင်တွေအားလုံးအတွက်လည်းဒီတချင်လေးတောင်းဆိုချင်ပါတယ်လို့ပြောလာပါတယ်။ချင်းရာရော်ဆိုတဲ့တော်ရရှင်ကတော့လွှင့်ပေးပါမလားတိတ်ပြီးတော့မယုံကြည်ပေမဲ့တောင်းဆိုချင်ပါတယ်အဝေးဆုံးကအမေအတွက်ပါသူကြားနိုင်ပါမလားပိုင်ရွာကအမေဒေါ်ငွေခင်အတွက်တီးတဲ့ထွင့်တင်ရဲ့မိမိနေကောင်းလားဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါလို့တောင်းလာပါတယ်ရှင်ဟုတ်ကဲ့ပါ ာကြီးတက်ဝေအောင်နဲ့မအီအီမွန်တို့ကဖြူမြို့နယ်ဝဲကြီးကျေးရွာမှာနေတဲ့မိမိဒေါ်မြင့်ဆန်းဒေါ်အေးတန်းအဖွားဒေါ်ခင်ကြီးဒေါ်မြဝင်းအဖွားဒေါ်မြတန်းတို့အတွက်နောက်ပြီးတော့အမေဒေါ်အောင်ဆန်းစုကြည်နဲ့တကွာကဘာရရကအမေတွေအားလုံးအတွက်ပါဟင်္ဒရာမင်းကျော်ရဲ့ကန္နဝေမေမေတခြင်းလေးထုတ်လွှင့်ပေးစီခြင်းပါ၏အမေရိအားလုံးအေးစင်းတဲ့ဘဝကိုပိုင်ဆိုင်နိုင်ပါစေလို့မိခင်များနေမှာဒေလက်ဆောင်မွန်ပါလာပါ၏ကန္နဝေမေမေတခြင်းလေးတောင်းဆိုပါ၏တခါမှမတောင်းဘူးတော့အစာရေးတာရောဟုတ်ပါမလားမသိဘကိုးတိုင်းအနောက်ပိုင်းပြည်ခရိုင်ဗရောင်းမြို့နယ်တောင်းမျက်နှာအုပ်စုတောင်ပေါ်ကွင်းဈေးရွာကပါလို့တောင်းဆိုလာတဲ့တောရရှင်ကလည်းသူ့ရဲ့မေမေအတွက်ဒီတခြင်းလေးတောင်းဆိုထားပါ၏ဝမ
်းကြဘူး
ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ရန်ချိုကူကာမောကမြို့ကမေမေတော်မြမာလာကျော်တွင်ဗာဂျီးနီးယားကတမင်မမြတစင်အောင်စင်စင်ကမိခင်များနှင့်အထိမ့်မဲ့မြင့်မော်ထက်မြင့်တော်ဆိုတဲ့တခြင်းလေးတောင်းလိုက်ပါတယ်မေမေနဲ့မေမေတော်မြမာလာကျော်တက်ရှိကျမ်းမှာစိတ်ချမ်းသာပါစေလို့စင်စင်ကဆုတောင်းပေးလာပါတယ်တန်ထွတ်မြင့်ဆိုတဲ့တော်ရရှင်ကတော့အမေမရှိတော့ကဘာဒီလာမရှိတော့ညနဲ့တူ၏လို့ရေးလာပါတယ် Facebook ပေါ်ကတော်ရရှင်ရဲ့မှတ်ချက်တူလေးတွေပြောပြပေးပါမယ်နော်ဒန်နီကိုဆိုတဲ့တော်ရရှင်ရဲ့မှတ်ချက်ကအမေကိုချစ်တယ်တဲ့ခတ်တူတူပါတန်တာနွယ်ဦးဆိုတဲ့တော်ရရှင်ကတော့ဒုက္ခဝစ်စင်းရဲ့အပေါင်းမှာယုံထွက်နိုင်ပါစေအမေလို့ဆုတောင်းပေးလာပါတယ် Snow Love ဆိုတဲ့တော်ရရှင်ကတော့ My mother is my god ကျွန်ုပ်ရဲ့မိခင်ကကျွန်ုပ်ရဲ့ဖခင်သခင်ပါပဲတဲ့ထွန်းရင်ကတော့တက်တော်ရာကျော်ရှိပါစေမိမေလို့ဆုလာပါတယ်တက်ဖြူဖြူအေးဆိုတဲ့တော်ရရှင်ကတော့မိမေကညီမအတွက်လာမင်းကြီးလို့အေးချမ်းမှုတွေပေးပြီးတော့နေမင်းကြီးလို့လမ်းပြပေးသူပါဒီနေ့ချင်းမိမိစကားကိုအမြဲတမ်းနားထောင်ပါတယ်မိမိမိမိကိုအရင်ချစ်ပါတယ်ဟုတ်ကဲ့အမေကိုမချစ်တဲ့သားသမီးရှိပါဦးလို့နော
်ကိုချင်းနေတော့နေရကိုချင်းနာရင်းရေပေါ်မှာဒီဘုံရာချက်မှာမွေလာဝန်ကြီးပမာရှိနေတာ
အမေကြီးဒေါ်နုနုတို့အမေရိကန်ဝါရှင်တန်မြို့တော်မှာရောက်တဲ့ခင်ခင်အလန်မဲခွေကမိခင်များနေမှာအမေအိမ်ဆိုတဲ့တခြင်းလေးအမှတ်တရတောင်းပါလေအမေသားတွေငိမ့်ငဲ့တဲ့ပုံပွားကိုရောက်သွားတဲ့အချိန်မှာအမေနားမှာရှိနေတဲ့သမီးတွေနဲ့မိလေးတွေခင်မုန်းဖြစ်သူနဲ့အတူစိတ်ချမ်းသာကိုကျမ်းမာစွာနဲ့တရားဘာဝနာအားထုတ်နိုင်ပါစေလို့ဆုတောင်းပါတယ်တဲ့ခင်ခင်အလန်မဲခွေကမိခင်များနေမြေတားတိလက်ဆောင်ပါလာပါတယ်ကိုဆိုတဲ့တော်ရရှင်ကလည်းထူရင်တည်းအမေအိမ်ကိုအမြဲတမ်းနားဆင်လျက်ပါVOE တဲ့အမေကျမ်းပါပါစေတဲ့ထုံမော်ကတော့ထုံးစံတိုင်းမော် VOE ရဲ့ထွင့်တဲ့အမေကိုချစ်တော်သားများတို့ထွက်တဲ့ပေါ်၍ အဝေးရောက်သားများသို့ထုတ်ထက်ပေါ်၍အမေကိုချစ်သောသားစုသားမိုက်များကိုညွှန်ပါသည်တဲ့သူကအမေရဲ့ဒုက္ခအိုးလေးကိုများတောင်းဆိုခြင်းလားတွေးမိပါတယ်နော်တချင်းနဲ့မဲတော့ရေးမထားပါဘူးမေလ13ရက်နေ့အမေများနေ့မှာအမေအတွက်မြစ်တာဒေလက်ဆောင်တချင်းကိုဒီနေရာမှာတောင်းလို့ရပါသလားခင်ဗျာလို့တော်ရရှင်တယောက်ကလည်းရေးလာပါတယ်အဲ့တော့ရရှင်ရေကရရဲဆိုရင်တော့သခိုင်းတိုင်းတမှုခရိုင်ခမ်းပတ်မြို့နယ်ကွယ်အမှတ်9မှာနေထိုင်တဲ့အမေဒေါ်ချစ်ချစ်တွေမြစ်တာလက်ဆောင်တချင်းဖြစ်တဲ့ထွင်တဲ့ရဲ့အမေရဲ့ဒုက္ခအိုလေးတချင်းကိုထုတ်လွှင့်ပေးစီခြင်းပါတယ် view one order တွေအားလုံးပျော်ရွှင်ချမ်းမြေ့နိုင်ကြပါစေတဲ့ဟုတ်ကဲ့ပါကိုထုံးမော်နဲ့ကိုရဲတို့ရေထွင်တဲ့တည်ဆူထားတဲ့အမေအိမ်ဆိုတဲ့တချင်းလေးနဲ့ပဲကိုထုံးမော်နဲ့ကိုရဲတို့ရဲ့မိခင်တွေကိုမြစ်တာတွေလက်ဆောင်ပါခြင်းပါတယ်နော်ဒုက္ခရဲ့လမ်းများပေါ်ရှောင်းသွားရဲ့အေးကတော့ဘဲပကြီးရေးလို့မမီတခြင်းလေးထုတ်လွှင့်ပေးပါအမေနာမည်ကဒေါက်ချင်းမြင့်ထွန်းအသက်က89နှစ်အမေဟာကျမရဲ့ရင်ထဲမှာအမြဲတမ်းရှိနေမှာပါလို့လည်းပြောချင်ပါတယ်တဲ့ကိုမင်းမင်းကလည်းဇော်ဝင်းရဲ့ဘဲပကြီးရေးလို့မမီတခြင်းနဲ့ကျေးဇူးရှင်မိခင်ကြီးနဲ့ဘဝကဘာဘုကမိခင်နဲ့အားလုံးကိုဂုဏ်ပြုတခြင်းနဲ့ဆောင်ပေးချင်ပါတယ်တဲ့ဂျူးစပီနာဆိုတဲ့တော်ရရှင်ကတော့အမေမရှိတော့ပေမဲ့လည်းအမေကိုအမြဲတမ်းတတိယရတာသူ့အတွက်လည်းအမြဲတမ်းဆူတောင်းပေးလာပါတယ်လို့ပြောလာပါတယ်တော်ရရှင်စောဝေလင်းကတော့မင်္ဂလာပါ VOE မိခင်များနေအတွက်တချင်းတောင်းချင်လို့ပါမိုးမိုးကို VOE ကအတန်နှွင့်ပြီးပြောပေးစီခြင်းပါတယ်မိုးမိုးကိုအရန်ချစ်တယ်မိုးမိုးလည်းချစ်ပါပါနဲ့အတူသားသမီးမြင်းမြင့်များစွာနဲ့နှစ်ပေါင်းများစွာပျော်ရွှင်စွာနေထိုင်နိုင်ပါစေမိုးမိုးကိုဖျားသခင်ကောင်းကြီးပေးပါစေအာမင်အရန်ရန်ချစ်တယ်မိုးမိုးကြီးမြောက်တကုံကချစ်သားငယ်စောဝေလင်းခေါ်စိတ်စိတ်ဖြစ်ပါလေကိုအောင်ထက်ရဲ့ပြောတာပေါ့အမေရဲ့ဆိုတဲ့တချင်းလေးတောင်းဆိုပါတယ်ကြည့်ရတဲ့ VOE ဝန်ထမ်းတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်။ဖခင်သခင်ကောင်းချီးပေးပါစေ။အာမင်လို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်ကိုစစ်စစ်ရေ။တနင်္ဂနွေနေ့23ရက်နေ့မှာကြာရောက်တဲ့အမေများနေ့အတွက်တချင်းတောင်းဆိုခြင်းပါတယ်။ကျွန်တော်ကနှစ်စဉ်တချင်းတောင်းနေကြဖြစ်လို့တခြားသူတွေအမေတချင်းတောင်းဆိုခဲ့ရင်တခြားသူတွေကိုဦးစားပေးလို့ရပါတယ်။တကယ်လို့များအချိန်နှဲငယ်ရှိခဲ့မယ်ဆိုရင်တော့မျိုးကြီးရဲ့အမေတချင်းလေးလွှင့်ပေးဖို့တောင်းဆိုခြင်းပါတယ်လို့ဆိုလာတဲ့သူကတော့အမေမဲကြတဲ့တော်လန်ရေးရဲဘော်အပေါင်းတို့အတွက်ရည်စူးပြီးတော့မျိုးကြီးရဲ့အမေတချင်းကိုတောင်းဆိုလိုက်ပါတယ်။အောင်မြင်မှုတွေအမြဲတမ်းထိန်းထားနိုင်ပါစေ VOE ဆိုပြီးတော့တက်ကြွကြီးစောချင်မောင်တောင်းဆိုလာပါတယ်။မိခင်တွေအားလုံးကိုဒီနေရာကနေဥညွတ်ကွန်ပြူကြတော့ပါတယ်နော်။အိမ်မရတဲ့ညာတိုင်းမှာချော့တဲ့မြေအတန်တွေကြာရောက်စေပါမိုင်းရဲ့မြေလက်တွေကူတော့ရှိဖို့ဝေးဆုံးရဲ့ဝေးပါဘဝရချာ
ဧသနာကျော်စီစဉ်တင်ဆက်ပေးခဲ့တာပါရှင်။အခုတော့ကဘာတလွာထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ကြရပါမယ်။ဗြိတိန်နိုင်ငံဝင်းဆာမြို့ကလေဂိုလန်ကစားကွင်းမှာလေဂိုအတုံးလေးတွေနဲ့စောက်ထားတဲ့ဝင်းဆာရဲတိုက်ပုံစံငယ်နဲ့အတူမကြာခင်လက်ထပ်တော့မဲ့တော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်နိုင်ငံသူမေဂန်မာကယ်တို့ရဲ့မင်္ဂလာပွဲကျင်းပတဲ့ပုံစံမျိုးလေဂိုအယုတ်တုံးလေးတွေနဲ့စောက်လုပ်ပြထားပါတယ်။ကိုငိမ့်ချက်နဲ့မတ်အီတန်စင်တို့ကတင်ဆက်ပေးထားပါရှင်။
ဗြိတိန်နိုင်ငံဝင်းဆာမြို့ကလက်ကိုလန်ကစားကွင်းမှာတော့လက်ကိုဒုံးလေးတွေနဲ့ဆောက်လုပ်ထားတဲ့ဝင်းဆာရဲတိုက်ပုံစံငယ်နဲ့အတူမကြာခင်မှာလက်ထပ်ကြောင်းမဲ့ဗြိတိန်တော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်သူမက်ကန်မာကယ်တို့ရဲ့မင်္ဂလာပွဲကျင်းပတဲ့ပုံစံမျိုးကိုလက်ကိုအယုတ်ဒုံးလေးတွေနဲ့ဆောက်လုပ်ပြထားပါတယ်။မေလ18ရက်နေ့မှာကျင်းပတော့မဲ့မင်္ဂလာပွဲပုံစံမျိုးလှူဆောင်ထားတာဖြစ်ပြီးတော့ဝင်းဆာရဲတိုက်ကိုဆောက်ဖို့လက်ကိုဒုံးပေါင်း 4,000 နီးပါးအသုံးပြုထားတာပါ။နိုင်ပေါင်း992နာရီတုံးပြီးတော့ဆောက်လုပ်သူပေါင်း10ယောက်ကဝိုင်းဝန်းတည်ဆောက်ရတာဖြစ်ပါတယ်။မင်းသားဟယ်ရီရဲ့ပုံစံတူကတော့အိမ်မှာရှိပြီးသားဖြစ်ပြီးတော့မေဂန်မာကယ်ရဲ့ပုံစံတူကတော့အခုချိန်ကပထမဆုံးချိန်ဆောက်လုပ်တာလည်းဖြစ်ပါတယ်။အမြင့်၄လက်မလောက်ရှိပြီးတော့လက်ကိုတုံးပေါင်း60လောက်တုံးထားပါတယ်။သူ့ရဲ့ပုံတူဟာမင်္ဂလာဝတ်စုံနဲ့မျက်နှာကိုအုပ်ထားတဲ့ပုံစံမျိုးမြင်ရမှာပါ။အဲ့ဒီပွဲမှာဘေးမာကြီးနဲ့အတူအက်ဒင်ဘရာနေစာကြီး Cambridge မျိုးစား William နဲ့မျိုးစားကတော်အပါအဝင်သူတို့ရဲ့သားသမီးတွေနောက်ပြီးတော့ Cornwall နေစားစုံတွဲတို့အပြင် Meghan Markle ရဲ့မိဘပုံစံတူတွေကိုလည်းမြင်ရမှာဖြစ်ပါတယ်။အခုလိုပုံတူတွေအပြင်တခြားမျိုးသူမျိုးသားအယောက်900ရဲ့အယုတ်လေးတွေကိုလည်းထည့်သွင်းထားပါတယ်။မင်္ဂလာပွဲဖိတ်ကြားခံရတဲ့လူစီးရင်ကိုလှည့်ဝတ်ထားပေမဲ့လည်းနာမည်ကြီးမင်းသားမင်းသမီးအဆိုတော်တွေရဲ့ပုံတွေကိုလည်းတွေ့ရတာမှာဖြစ်ပါတယ
်။2018ခုနှစ်အတွင်းနွားပရင်မှာရွေးတဲ့နွားဟွေပွဲကိုဆွစ်ဇာလန်နိုင်ငံ Approach မြို့မှာကျင်းပခဲ့ပါတယ်။လူပေါင်း1000ကျော်လောက်လာရောက်ကြည့်ရှုခဲ့ကြပြီးနှစ်စဉ်ကျင်းပတဲ့ပွဲတစ်ခုလည်းဖြစ်ပါတယ်။မေဥရာသီရောက်တဲ့အခါမှာဆွစ်တောင်တန်းတွေပေါ်ကဇဂျက်တွေစီကိုသွားတဲ့အခါနွားအုပ်ကိုဥဆောင်မဲ့ညမကိုရွေးရတဲ့ပွဲဖြစ်ပါတယ်။ဟာရန်နွားမျိုးစားမွေးမြူတဲ့ Swiss နွားမွေးမြူရဲ့ကြီးကြပ်မှုအဖွဲ့ကစီစဉ်ကျင်းပတာလည်းဖြစ်ပါတယ်။ဒီပွဲဟာ Alps တောင်တန်းတွေပေါ်မှာဥဆောင်မဲ့သူအကောင်းဆုံးဖြစ်မဲ့နမကိုရွေးချယ်ရတဲ့ပွဲဖြစ်ပါတယ်လို့ပွဲစီစဉ်သူတို့ကပြောပါတယ်။နွားနှစ်ကောင်ဝေ့ကြတဲ့အခါထွက်ပြေးတဲ့သူကအရှုံးဖြစ်ပါတယ်။ အပြင်းထန်ဒဏ်ရာရတာမျိုးကရှားပြီးတော့အရွယ်တူအကောင်တူတဲ့သူအချင်းချင်းပဲရှင်ပြန်ရတာဖြစ်ပါတယ်။နှွားတွေကိုအလေးချိန်တိုင်းတာထားပြီးတော့နံပါတ်တွေလည်းရေးသားထားပါတယ
်။နယူးဇီလန်နိုင်ငံမြောက်ပိုင်းကကျွန်းကြီးမှာတော့မြေကျုံမှုကြီးတစ်ခုဖြစ်ပွားခဲ့ပြီးတော့မီးတောင်လေးလာတဲ့ပညာရှင်တွေအတွက်စိတ်ဝင်စားစရာတစ်ခုဖြစ်လာပါတယ်။စင့်ခေါ်မြေကျုံမှုကြီးဟာနှစ်ထပ်ဘတ်စကာ၄ခုဆင့်ထားသလောက်တောင်နဲ့ပြီးတော့ဘလုံးကွဲနှစ်ကွင်းစာလောက်အကျယ်ရှိပါတယ်။ရိုတိုရူရာမြို့နီးမှာမိုးရေအကြီးကျယ်ရွာခဲ့ပြီးတဲ့နောက်အောက်ခြေဘက်မှာအခုလိုပြီးခဲ့တဲ့အနှစ်6000လောက်ကအနေကျကျအစုဝေးကြီးကိုတွေ့ခဲ့ရပါတယ်။မြေအောက်မှာရှိနေတဲ့ထုံးကျောက်တွေကို2000ပေါင်းများစွာမိုးရေတိုက်စားပြီးတဲ့နောက်မှာတော့အခုလိုမြေကျွတ်မှုကြီးဖြစ်သွားပြီးတော့ကျောက်ကြီးတစ်ခုဖြစ်လာခဲ့တာလို့ကျွမ်းကျင်သူတွေကယုံကြည်ကြပါတယ်။ဒီကျောက်ကြီးရဲ့အနက်က66ပေနဲ့ပြီးတော့အလျားကတော့660ပေလောက်ရှိပါတယ်။ဒီစကြက်ကိုပိုင်ဆိုင်တဲ့လေသမားကတော့အခုလိုမြေကျုံမှုမျိုးကဖြစ်နေကြဖြစ်ပြီးတော့ဒီတစ်ခေါက်ကတော့အကြီးဆုံးဖြစ်တယ်လို့သူကပြောပါတယ်။သူ့အနေနဲ့အဲ့ဒီနေရာကိုမြေကြီးပြန်ဖြည့်မယ်စာခြံမဲခတ်ထားလိုက်တော့မယ်ဆိုပြီးတော့ပြောပါတယ်ရှင
်။ကိုငင်းညက်နဲ့မတ်အီတန်စင်တို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါ။သောတာရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းညင်ကြရဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA American အတန်းမြန်မာပိုင်းအစီအစဉ်စာလိုက်တစ်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်မကြခင်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေပြီးဆုံးတော့မှဖြစ်ပါရဲ့အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင
်အင်ဒိုနီးရှားနိုင်ငံဆူယာဘာယာမြို့မှာနေဆုံးလူ12ဦးသေဆုံး42ဦးဒဏ်ရာရခဲ့တဲ့ဒီကနေ့တနင်္ဂနွေနေ့ခရစ်ယာန်ဘုရားကျောင်း3ခုအသေးခံဘုံးခွဲတိုက်ခိုက်မှုကိုဆယ်ကျော်သက်တွေကလေးငယ်တွေပါတဲ့မိသားစုတစ်ခုကလုပ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြအဖွဲ့ကလည်းပြောဆိုထားပါတယ်။ပြင်သစ်နိုင်ငံပါရီမြို့နယ်မှာမနေ့စနေနေ့ကဓာတ်နဲ့တိုက်ခိုက်ခဲ့သူအမျိုးသားဟာရုရှားနိုင်ငံကမွတ်စလင်အများစုနေထိုင်ရာချက်ချင်းညာဒေသမှာ1998ခုနှစ်ကမွေးဖွားခဲ့တဲ့ပြင်သစ်နိုင်ငံသားဖြစ်တယ်လို့အာဏာပိုင်တို့ကပြောဆိုလိုက်ပါတယ်။အစွန်းရောက်ဝါရီအဖြစ်စောင့်ကြည့်ခြင်းမှာထဲသွင်းခံထားရတဲ့ဒီအမျိုးသားကပြစ်မှုကျူးလွန်မှုတဲ့နောက်ကျောင်းရာဇဝင်တော့မရှိပါဘူး။သူရဲ့မိဘတွေကိုတော့စစ်ဆေးမေးမြန်းဖို့ရဲကထိန်းသိမ်းထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂါဟာပြည်နယ်မှာဒီကနေ့တနင်္ဂနွေနေ့အသေးခံဘုံးခွဲသမားတွေအပါအဝင်တနတ်သမားအဖွဲ့တစ်ခုကအစိုးရအဆောင်တစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး9ဦးသေဆုံးပြီး39ဦးဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်တာဝန်ရှိသူတွေကပြောပါတယ်။နန်ဂါဟာပြည်နယ်မြို့တော်ဂျလာလာဘတ်ကပြည်နယ်ဗန္ဒာရေးဦးစီးဌာနအဝင်မှာအသေးခံကားပုံးခွဲမှုနဲ့တိုက်ခိုက်မှုကိုစတင်ခဲ့တာလို့အစိုးရပြောခွင့်ရက VOA ကိုပြောပါတယ်ရှင်
။မတ်သိန်ကြီးထိုက်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 51တို့ကနေအတန်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်အားလုံးဘေးပြကင်းဝေးပြီးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျမကမြသစင်အောင်ပါ
This program has come to you from the Voice of America, Washington.